Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ်မတ်လ31ရက်နေ့ဇာတာပတိနေ့မနက်ဖက်အတန်နဲ့အစည်းအဝေးတွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင်ကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွှင့်အစည်းအဝေးတွေကိုတာဝန်ယူတည်ဆက်သွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ဒီကနေ့စီစဉ်တွေထဲမှာသတင်းတွေကိုဥစွာတင်ဆက်ပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံလိုပဲစစ်တပ်ကအာဏာသိမ်းမှုတွေကြောင့်ကမ္ဘာတစ်လွှာအကြမ်းဖက်ပဋိပက္ခတွေများလာနေတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ကပြောဆိုလိုက်တဲ့သတင်းမီဒီယာတွေအပေါ်ဖိနှိပ်မှုမှာတော့မြန်မာနိုင်ငံအပါအဝင်အာရှပစိဖိတ်ဒေသကအဆိုးဆုံးဖြစ်တယ်လို့အမေရိကန်လွှတ်တော်မှပြောဆိုလိုက်ပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်မြန်မာအရေးဆွေးနွေးဖို့ကမ္ဘောဒီးယားကိုသွားဖို့ရှိနေပါတယ်အဲ့ဒီနောက်မှာတော့ယူကရိန်းနဲ့ရုရှားဒီကူအတွေကိုရုရှားဘက်ကမလိုက်နိုင်ဘူးလို့ပြောဆိုလိုက်ပါတယ်ဒီသတင်းတွေကိုဥစွာတင်ပြပေးမှာပါအဲ့ဒီနောက်မှာတော့ကျွန်တော်တို့သတင်းဖေးဖို့ချက်တွေကိုဇက်တိုက်ထုတ်လွှင့်တော်ဖို့စီစဉ်ထားပါတယ
်အမြတ်တရားပုံမှာအလန်ပြီးထွက်လိုက်တာကိုသူတို့မတင်ရလို့အလင်းငိုက်သူတို့ဘက်ကမနေ့မနေ့ခွဲလို့ဒီအရက်ဝတ်တွေနဲ့လာပြကြတော့အဲ့ချိန်မှာတားခံရတာပြည်သားစံပြည်သူတွေဗျ
ချင်းပြည်နယ်ဘက်မှာဖမ်းဆီးတာတွေရှိသလိုပြန်လွတ်တာတွေလည်းတချို့ရှိနေပါတယ်မကြမီပဲအပြည့်စုံကိုသတင်းပေးဖို့ကြက်တန်းမှာနားတော်တာဆင်ရပါတော့မယ်အဲ့ဒီနောက်မှာတော့ရခိုင်ပြည်နယ်တွေကစစ်ပြေးဒုက္ခတဲ့တချို့နေရပြန်တဲ့အခြေအနေမြန်မာနိုင်ငံကအကြမ်းဖက်မှုတွေနဲ့လူသားချင်းစာနာမှုအခြေအနေတွေအပေါ်မှာဘယ်လိုအမြင်တွေရှိနေပါသလဲဒါအပြင်ရန်ကုန်မြို့ကစိတ်ကူထုံပကြီးပြပွဲစတဲ့စိတ်ဝင်စားစရာသတင်းပေးဖို့ကြက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါအဲ့ဒီနောက်မှာတော့မြန်မာရေးသုံးသပ်ချက်ပြည်သူ့ကျန်းမာရေးအစီအစဉ်နဲ့အကစားကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်မှာပါအခုတော့ပထမဆုံးသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပါတော့မယ်ခင်ဗျာ
ယူကရိန်းနဲ့ရုရှားကြားငြိမ်းချမ်းရေးဆွေးနွေးမှုတွေတိုးတက်မှုမမဲရမရှိသေးတဲ့အချိန်မှာပဲ KF မြို့တော်စင်ချေဘုံအရင်နဲ့နိုင်ငံမြောက်ပိုင်းက Chernihiv မြို့တွေမှာစစ်ရှင်လျှော့ဖို့ကြိပေးထားတာကိုရုရှားကချိုးဖောက်တဲ့အကြောင်းယူကရိန်းဆိုတာတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်ရုရှားဘက်ကကြိပစ်တယ်ဆိုတဲ့သတင်းတွေထွက်လာချိန်မှာပဲယူကရိန်းနဲ့ဆွေးနွေးမှုတွေမှာထူးခြားတဲ့တိုးတက်မှုအရေးရောမတွေ့ရကြောင်းရုရှားကလည်းပေါ်ဒူးနေမှာပဲပြောဆိုခဲ့တာပါပေါ်ဒူးနေမှာပဲယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဆွေးနွေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းပေါ်ကျူးကျော်စစ်တလားကျော်ကြာလာချိန်မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့သူ့ရဲ့အကြီးအကဲစစ်ပတ်ဆိုင်ရာအကြံပေးတွေကြားသဘောထားကွဲလွဲမှုတွေပေါ်ပေါက်နေတယ်ဆိုတဲ့ထောက်လှမ်းရေးသတင်းတွေလည်းထွက်ပေါ်လာပါတယ်။ရုရှားသမ္မတနဲ့ကာဝေးဝန်ကြီးဌာနကြားတင်းမာမှုတွေအဆက်မပြတ်ပေါ်ပေါက်နေကြောင်းအမည်မဖော်လိုသူအမေရိကန်ဆိုရရာရှိတယောက်က VOA ကိုအတိအကျပြောဆိုခဲ့တာပါရုရှားတပ်တွေရဲ့အခြေအနေနဲ့ရုရှားပေါ်ပိတ်ဆို့တံခတ်မှုတွေရဲ့တက်ရောက်မှုတွေကိုအစ်မင်းရရှိတွေကရုရှားသမ္မတထံအမှန်တမ်းမတင်ပြကြဘူးလို့လည်းပြောဆိုထားပါတယ်စစ်ပွဲတွေကြောင့်ယူကရိန်းနိုင်ငံကနေထွက်ပြေးရသူကလေး2တန်းလောက်ရှိနေပြီးနိုင်ငံထဲမှာပဲနေရစွန့်ခွာနေထိုင်ရသူ2တန်းခွဲလောက်ရှိနေတဲ့အကြောင်းကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ UNICEF ကပြောလိုက်ပါတယ်ယူကရိန်းမှာစစ်ကြောင်ထွက်ပြေးရတဲ့ဒုက္ခသည်တွေရဲ့တဝက်လောက်ဟာကလေးတွေဖြစ်ကြကြောင်းလဲ UNICEF နဲ့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNCHR တို့ကဗိုလ်ထုနေမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။အင်းဒီချင်းပိုလန်နိုင်ငံကိုထွက်ပြေးတဲ့ကလေးတစ်သန်းတစ်သိန်းနဲ့ရူမေးနီးယား၊မော်ဒိုဗာ၊ဟန်ဂေရီ၊ဆလိုဗက်ကီးယားနဲ့ချက်သမရနိုင်ငံတွေကိုထွက်ပြေးသူထောင်ပေါင်းချီရှိကြောင်းလဲပြောဆိုထားတာပါ။မြန်မာနိုင်ငံပါဝင်ကမ္ဘာတစ်လောမှာဒုတိယကမ္ဘာစစ်နောက်ပိုင်းပြဿနာတွေအများဆုံးအခြေအနေနဲ့ရင်ဆိုင်နေရကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ကသတိပေးလိုက်ပါတယ
် We are facing the highest number of violent conflicts since 1945 from Yemen to Syria, Myanmar and Sudan
Yemen, Syria, Myanmar, Sudan, Haiti, Sahel စတဲ့နိုင်ငံတွေပါဝင်1945ခုနှစ်နောက်ပိုင်းအကြမ်းဖက်ပြစ်ကတ်တွေအရေးအတွက်အများဆုံးအခြေအနေနဲ့ရင်ဆိုင်နေရပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးကော်မရှင်ကိုအွန်လိုင်းကနေဗိုလ်ထုနေမင်းငွန်းပြောရမှာထက်သွင်းပြောဆိုသွားတာပါဆီယနာသိမ်းမှုတွေအာဏာကိုအင်အားသုံးရယူတဲ့လုပ်ရက်တွေကမ္ဘာတစ်လောမှာတွေ့မြင်နေရပြီးကျွလွန်နဲ့ပြည်ထောင်တွေကလူငင်းခွင့်ရနေရတွေဟာလည်းစိုးရိမ်စရာအဖြစ်ကုလသမဂ္ဂကြီးကဲကထောက်ပြသွားပါတယ်ယူကရိန်းမှာစစ်ဖြစ်ပွားနေရတာဟာလည်းနိုင်ငံတကာတရားဥပဒေစိုးမိုးရေးအခြေခံတွေကိုအပြင်းထန်ရိုက်ခတ်နေသလိုစားတောက်ကုန်လောင်စာဆီနဲ့ဓာတ်ပြင်ဩဇာစတဲ့ကုန်ပစ္စည်းတွေအစမတန်ဈေးတက်လာတာတွေကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာစိုးရွားတဲ့အခြေအနေတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းသတိပေးခဲ့တာပါ အာရှပစိဖိတ်ဒေသမှာသတင်းမီဒီယာပေါ်ဖိနှိပ်မှုအခြေအနေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်နိုင်ငံရေးဆက်ကော်မတီမှကြားနာရမှာမြန်မာနိုင်ငံအခြေအနေတွေကိုလည်းအလေးထားပြောဆိုသွားပါတယ်မြန်မာနိုင်ငံပါဝင်အရှေ့အာရှနဲ့ပစိဖိတ်ဒေသဟာသတင်းမီဒီယာတွေပေါ်ဖိနှိပ်မှုမှာထိတ်ဆုံးကနေရာယူနေတယ်လို့လည်းအာရှဒေသလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နေပေါ်ဖိနှိပ်မှုဆိုတဲ့ခေါင်းစဉ်နဲ့ဗိုလ်ထုနေကကျန်းနာပွဲမှာဥဆောင်ခဲ့တဲ့ဒီမိုကရက်လွတ်တော်ကိုယ်စားလှယ်အက်ဒွတ်မာကီကပြောဆိုလိုက်ပါတယ်
Unfortunately today the Asia Pacific region is leading the world in efforts to restrict freedom of expression. China, Burma and Vietnam were among the top 5 worst jailers of journalists globally.
ဒီနေ့ချိန်မှာလောလောဆာထုတ်ဖော်ပြောဆိုခွင့်တွေကိုဖိနှိပ်မှုတွေမှာအာရှပစိဖိတ်ဒေသကမ္ဘာမှာဥဆောင်နေပါတယ်။တရုတ်မြန်မာဒီနေ့နိုင်ငံတွေဟာဒင်းသမားတွေကိုဖမ်းဆီးထားတဲ့အစိုးဆုံးနိုင်ငံတွေထဲထိတ်ဆုံးကရှိနေပါတယ်လို့အမေရိကန်ထက်လွတ်တော်အရှေ့အာရှပစိဖိတ်ရေးရာနဲ့နိုင်ငံတကာစိုက်ဘာလုံခြုံရေးမူဝါဒဆိုင်ရာနိုင်ငံခြားရေးဆက်ကော်မတီကထက်လွတ်တော်မှကပြောဆိုသွားတာပါ။တရင်းမီဒီယာတွေကိုဖိနှိပ်မှုတွေစင်စါဖြတ်တောက်မှုတွေဟာဒီမိုကရေစီလွတ်လပ်ခွင့်တွေပေါ်တိုက်ခိုက်မှုဖြစ်နေလဲပြောဆိုသွားပါတယ်။ဗိုလ်ထုနေကကြားနာပွဲမှာထွက်ဆိုခဲ့ကြတဲ့ဖိလစ်ပိုင်နိုင်ငံက2021ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်မာရီယာရက်ဆာဝါရှင်တန်ချီဆိုင်ဖရီဟောက်စ်အဖွဲ့ကဆာရာကော့ခ်နဲ့ဟောင်ကောင်ဝက်ချ်မူရာရီရဲ့အချံပေးဂျူအီဆူတို့ကလည်းမြန်မာနိုင်ငံပါဝင်ဒေသရင်းကသတင်းမီဒီယာတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုထောက်ပြသွားတာပါ။သတင်းမီဒီယာလွတ်လပ်ခွင့်တွေအပြည့်အဝမရှိသေးတဲ့မြန်မာနိုင်ငံမှာပြည်ခဲ့တဲ့နှစ်ဆင်အနာသိမ်းပြီးနောက်ပိုင်းသတင်းသမားတွေဖမ်းဆီးခံရတာမီဒီယာလုပ်ငန်းတွေပိတ်လိုက်ရတာတွေအပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေပေါ်ဖိနှိပ်မှုတွေကိုလည်းထွက်ဆိုသွားကြပါတယ်ခင်ဗျာ။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American Dam ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါအီရန်နိုင်ငံရဲ့တာဝေးပစ်ပဲ့ထိန်ဒုံးကျည်အစီအစဉ်မှာပါဝင်ကြတဲ့အီရန်နိုင်ငံသား5ဦးနဲ့အဖွဲ့အစည်းတော်တော်များများကိုအမေရိကန်ကဒဏ်ခတ်အရေးယူကြောင်းမနေ့ဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်။အဲ့ဒီအထက်မှာအစ္စလာမစ်တော်လှန်ရေးအစောင့်တပ်ဖွဲ့ရဲ့သုတေသနနဲ့ဂျီဟတ်အဖွဲ့ IRGC RSSJO တို့ကိုပြစ်မှတ်ထားပိတ်ဆို့ဒဏ်ခတ်ထားတယ်လို့အမေရိကန်ဗန္ဒယေးဝန်ကြီးဌာနကပြောပါတယ်။ဒါ့အပြင်အီရန်နိုင်ငံရဲ့ပါချင်ဓာတုဆက်မှုလုပ်ငန်းတွေကိုလည်းအရေးယူထားတယ်လို့ဖော်ပြထားပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကမိမိတို့အနေနဲ့အဲ့ဒီလိုလုပ်ရတဲ့အကြောင်းရင်းကတော့မကြာသေးခင်ကအီရန်နိုင်ငံဘက်ကနေအီရန်နိုင်ငံအာဘေးမြို့ကိုဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တာအပြင်အီရန်ကထောက်ပံ့ထားတဲ့အဖွဲ့အစည်းတွေကနေဆော်ဒီအာရေဗျားနဲ့ UAE Arab ဆော်ဘွားများပြည်ထောင်စုတို့ကိုတိုက်ခိုက်နေတဲ့အတွက်ကြောင့်ဖြစ်တယ်လို့ပြောပါတယ်ပါကစ္စတန်အစိုးရအဖွဲ့မှပါဝင်တဲ့အဓိကမဟာမိတ်ပါတီကအတိုက်ခံပါတီနဲ့ပူးပေါင်းပြီးရှေ့သတင်းပတ်အစောပိုင်းမှာအယုံကြည်မရှိအဆိုတင်သွင်းဖို့ဆုံးဖြတ်လိုက်တဲ့အတွက်ဝန်ကြီးချုပ်အင်မရန်ခန်းဟာနိုင်ငံရေးအရာအကြက်တဲကြုံတွေ့နေရပါတယ်။ MQM ပါတီဟာအောက်လွှတ်တော်မှာဝန်ကြီးချုပ်ခန်းရဲ့အကြီးဆုံးမဟာမိတ်ဖြစ်ပေမဲ့အတိုက်ခံပါတီတွေနဲ့ပူးပေါင်းပြီးနောက်မနေ့ဗုဒ္ဓနေ့ကတော့ဘဟုအစိုးရအဖွဲ့ကနှုတ်ထွက်ကြောင်းကြေညာလိုက်ပါတယ်။ဒီသတင်းပတ်ထဲမှာပဲအစိုးရဟာမဟာမိတ် BAP ခေါ် Bluchistan Awami League ပါတီရဲ့ထောက်ခံမှုကိုလည်းဆုံးရှုံးခဲ့ရပါတယ်။ဒါအပြင်အစိုးရရဲ့ PTI ပါတီကအ ਨੇ ဆုံးအမတ်တဒါဇင်လောက်ဟာအတိုက်ခံပါတီနဲ့ပေါင်းသွားခဲ့ပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်ဝန်ကြီးချုပ်အမရခန်းဟာလွှတ်တော်မှာအစိုးရဖွဲ့နိုင်တဲ့အမတ်တွေရဲ့မဲအရေးအတွက်182မဲရရှိဖို့မလွယ်ကူတော့ပါဘူး။အသက်69နှစ်ရှိကဘာကျော်ခရစ်ကတ်အားကစားသမားဟောင်းဝင်းကြီးချုပ်အမန်ခန်းဟာတိုင်းပြည်ကိုလွဲမားစွာအုပ်ချုပ်နေပြီးစီးပွားရေးနဲ့နိုင်ငံရေးမှာမှားယွင်းစီမံနေတယ်လို့အတိုက်ခံတွေကဆွဆွဲခဲ့ပါတယ်။ဒါပေမဲ့လည်းဝင်းကြီးချုပ်ကတော့အဲ့ဒီဆွဆွဲချက်တွေကိုပြင်းပြင်းထန်ထန်ညှင်းပယ်ခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Nolan Hazard ဟာဒီကနေ့မှာအာဆီယံအလက်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံကိုတွားရောက်မှာဖြစ်ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျာရက်စ်ကမနေ့ဗုဒ္ဓဟူးနေ့ကပြောပါတယ
် Nolan Hazard the special envoy of the secretary general for Myanmar will be in Cambodia tomorrow
ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းနဲ့ရောနိုင်ငံခြားရေးဝန်ကြီးတို့နဲ့ကိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးကြမှာဖြစ်တယ်လို့သူကပြောပါတယ်ဒ ဒါအပြင်ကုလသမဂ္ဂဆိုင်ရာရွှေပြောင်းနေထိုင်သူများအဖွဲ့ IOM ကဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ပဇာခရိုင်ရှိရိုဟင်ဂျာဒုက္ခသည်တိတ္တမ၄တန်းအတွက်အမေရိကန်ဒေါ်လာ128တန်းအကူအညီတောင်းခံထားတယ်လို့လည်းကုလသမဂ္ဂပြောခွင့်ရစတီဗင်ဒူဂျာရက်စ်ကဆိုပါတယ်အဲ့ဒါဟာအဓိကကျန်းမာရေးစောင့်ရှောက်မှုအတွက်ဖြစ်တယ်လို့သူကပြောပါတယ်ဒါအပြင်ထပ်ဆောင်ရမုံငွေအနေနဲ့ IOM လုပ်ငန်းဆောင်တာတွေဖြစ်ကြတဲ့အခြေခံနဲ့အလေအလတ်အဆင့်ကျန်းမာရေးစေကမ်း49ခုနဲ့ကျန်းမာရေးဝန်ထမ်းတွေအတွက်လုပ်ငန်းလည်ပတ်ဖို့အတွက်ဖြစ်တယ်လို့သူကပြောပါတယ်ခင်ဗျာတကဘာလုံးမှာကိုဗစ်ကရောဂါကူးစက်မှုပေါင်းဆက်လက်ကျဆင်းနေပြီမဲ့ပြီးခဲ့တဲ့သတင်းပတ်ကတော့ကိုဗစ်ကရောဂါကြောင့်သေဆုံးမှုတွေက43ရာခိုင်နှုန်းမြင့်တက်လာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကထုတ်ပြန်ထားပါတယ်ကူးစက်ရောဂါဆိုင်ရာအပတ်စဉ်အစီရင်ခံစာမှာဒီမတ်လစတုတ္ထဘက်မှာသေဆုံးမှုပေါင်း 45,000 ကျော်ရှိခဲ့ပြီးအဲ့ဒီမတိုင်ခင်ကသေဆုံးမှုပေါင်း 33,000 ထက်ပိုမိုမြင့်တက်သွားတယ်လို့ဖော်ပြထားပါတယ်အဲ့ဒီလိုဖြစ်ရတာဟာကိုဗစ်ကရောဂါနဲ့ပတ်သက်ပြီးသေဆုံးမှုမှာနိုင်ငံအလိုက်အဓိပ္ပာယ်ဖွင့်ဆိုချက်အပြောင်းလဲတွေကြောင့်သေဆုံးမှုတွေတိုးလာပွဲဖြစ်လာတာလို့ WHO ကဆိုပါတယ်။အလားတူတစ်ကမ္ဘာလုံးကိုဗစ်ကရောဂါကူးစက်မှုတွေကြာဆင်းသွားပေမဲ့ဥရောပကဂျာမနီ၊အီတလီနဲ့ပြင်သစ်နိုင်ငံတွေမှာတော့ကူးစက်မှုတွေအစ်စ်တိုးလာပါတယ်။မကြာခင်သတင်းပတ်တွေကနိုင်ငံအများအပြားဟာကိုဗစ်ကရောဂါနဲ့ပတ်သက်ပြီးစမ်းသပ်စစ်ဆေးမှုတွေစူးစမ်းရှာဖွေမှုတွေနဲ့အစီအစဉ်တွေကိုဖြတ်သိမ်းဖို့ကြေညာခဲ့တဲ့အပေါ်မှာလည်းစိုးရိမ်မှုတွေရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကပြောဆိုထားပါတယ်ခင်ဗျာ
သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ပြောပြသွားတာပါဆက်လက်ပြီးတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားဖို့ပြင်ဆင်ထားပါရခင်ဗျာပထမအဦးဆုံးအနေနဲ့ကတော့အမေရိကန်သမ္မတနဲ့စင်ကာပူဝန်ကြီးချုပ်တို့လူချင်းတွဲဆောင်ရာမှာမြန်မာနိုင်ငံနဲ့အာဏာသိမ်းပြီးအကြမ်းဖက်မှုနဲ့လူသားချင်းစာနာမှုအကြမ်းအတည်းတွေဖြစ်ပေါ်လာနေတဲ့အပေါ်အထူးစိုးရိမ်မိတဲ့အကြောင်းထုတ်ပေါ်ပြောဆိုခဲ့ပါတယ်ဒီကိစ္စတွေအပေါ်စစ်ကောင်စီပြောခွင့်ရကတော့ပြီးခဲ့တဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံခီးစဉ်အတွင်းစစ်ကောင်စီခေါင်းဆောင်နဲ့ပါအလေးထားဆွေးနွေးပြီးပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အသင့်ရှိပါတယ်လို့တုံ့ပြန်ပြောဆိုထားပါတယ်။ဒါပေမဲ့ဒီလူသားချင်းစာနာမှုဘေးကြုံနေရသူတွေကစစ်ကောင်စီထိန်းထားတဲ့နယ်မြေတွေမှာထက်တိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ထားတဲ့နယ်မြေတွေမှာပုံများနေတာမို့နေဆက်ဖြတ်ချော်ကူညီမှုတွေပါသင့်တယ်လို့လူသားချင်းစာနာမှုအခွင့်အရေးလှုပ်ရှားသူတွေကပြောဆိုပါတယ်ကိုဝင်းမင်းကဆက်သွယ်မြင်မြန်ပြီးအပြည့်စုံကိုပြောပြပါမယ်
။ဟုတ်ကဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့စင်ကာပူဝန်ကြီးချုပ်လီရှန်လုံးတို့တနေ့အင်္ဂါနေ့ကအင်ဂျီရောမှာတွေ့ရမှာနှစ်ဖက်စိုးရိမ်မှုကိုသမ္မတဘိုင်ဒန်က
We're deeply concerned both of us by the continued suffering and violence in Burma.
ဒီနေ့မှာမနစ်တုန်းကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့ကြမ်းဖက်မှုတွေနဲ့ပြည်သူတွေခံစားနေရတဲ့အခြေအနေတွေပေါ်မှာကျွန်တော်တို့နှစ်ယောက်စလုံးကထူးဝဲစိုးရိမ်ပူပန်ကြပါတယ်။ဒီအာဏာသိမ်းမှုကလူသားစာနာမှုဆိုင်ရာကြီးမားတဲ့အခက်အခဲတွေဖြစ်ပေါ်စေပြီးတော့မြန်မာပြည်သူတွေအတွက်ဆယ်စုနှစ်နဲ့ချီဒီမိုကရေစီနဲ့စီးပွားရေးဆိုင်ရာထူးတက်မှုတွေကိုနောက်ပြန်ထည့်သွားစေပါရဲ့
။ဒါကြောင့်မြန်မာနိုင်ငံတဲ့အကြမ်းဖက်မှုတွေရပ်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ပါဝင်အာဆီယံဘုံသဘောတူညီချက်၅ချက်ကိုအမြန်ဆုံးလှုပ်ဆောင်ပေးဖို့ဒီခေါင်းဆောင်တွေကတောင်းဆိုခဲ့ပါတယ်။သမ္မတဘိုင်ဒန်တက်လာပြီးအမေရိကန်ကိုပထမဆုံးရောက်လာတဲ့အာဆီယံဖွဲ့ဝင်ခေါင်းဆောင်တွေနဲ့တွေ့ပြီးပြောတဲ့အထက်အာဆီယံရဲ့စိုးရိမ်မှုတွေပါနေချိန်မှာပြီးခဲ့တဲ့အာဆီယံ2ကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်တွင်မှာရောဒီကိစ္စအနေထားကိုမေးရမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက
ဒါနဲ့ပတ်သက်ပြီးတော့ကြာသူ့အနေနဲ့ကအဲ့ဒီခီးစဉ်မှာကျွန်တော်တို့ဟိုလက်ချက်ကိုဦးစားပေးပြီးလုပ်ပါမှာပေါ့နံပါတ်1အချက်ကမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဦးစားပေးလုပ်မယ်အကြံပေးမှုများရပ်တန့်ရေးနဲ့ဆက်ဆံနေတာပေါ့ဗျာပြီးရင်ကျွန်တော်တို့ HA Center နဲ့ညှိပြီးကြဒီလူသားချင်းစာနာထောက်ထားမှုအကူအညီပေးနိုင်ရေးလုပ်ငန်းတွေကိုဆောင်ရွက်သွားမယ်
အဲ့ဒီတော့ဒီကိစ္စတွေအတွက်အသေးစိတ်ဘလို့ဆွေးနွေးခဲ့ပြီးဘယ်အချိန်အကောင်အထည်ဖော်နိုင်တာကိုမေးရမှာဘုချုပ်စောမင်းထွန်းကဆက်ပြီး
ခီးစဉ်မှာကိုပဲပထမဆုံးဖြစ်တဲ့ငြိမ်းချမ်းရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီကကဘုချုပ်ကြီးရပြီလို့ဦးဆောင်တယ်ဤနိုင်ရေးကော်မတီနဲ့အဖွဲ့အစည်းတွေပေါ့နော်ငြိမ်းချမ်းရေးတွေပါဝင်စီစဉ်ဆောင်ရွက်လျက်ရှိပါတယ်ဒီအချိန်မှာတော့ကျွန်တော်ငြိမ်းချမ်းရေးကော်မတီနဲ့တွေ့တာပေါ့လေဒီလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စကတော့ HA Center ကနေပြီးစလုပ်ပြီးဆိုတာနဲ့ကျွန်တော်တို့ကကကြည့်ရောက်စွာအကူအညီပေးနိုင်ဖို့တကယ်လိုတဲ့ဒေသတွေကိုရောက်ရှိဖို့အတွက်ကျွန်တော်တို့စီစဉ်ဆောင်ရွက်ပြီးဖြစ်ပါတယ်ကျွန်တော်တို့ပြရတော့ကတော့ဒါရင်နဲ့ပတ်သက်ပြီးကြာဒီဧပြီလထဲမှာတော့လုပ်ငန်းစတင်ပြီးတော့ဆောင်ရွက်ဖြစ်မယ်လို့ပဲမှန်းထားပါတယ်
ဒီနေရာမှာလူသားချင်းစာနာမှုအကူအညီတကယ်လိုအပ်တဲ့နေရာထိထိရောက်ရောက်ရှိနိုင်ရေးဘ လိုသေးသေးဆွေးနွေးကြတာရှိပါလေလို့မေးရမှာဘုချုပ်ဆောင်မင်းထွန်းကပဲ
ကျွန်တော်တို့နိုင်ငံတော်ဝန်ကြီးချုပ်ဘုချုပ်မူကြီးမြောင်းလိုင်းနဲ့တွေ့တဲ့အခါမှာလည်းအဲဟိုအဓိကထားဆွေးနွေးတဲ့အချက်တစ်ချက်လည်းမပါပါတယ်ဒါပြီးရနဲ့ကျွန်တော်တို့ဒီရနဲ့ပတ်သက်ပြီးတော့လူမှုကဏ္ဍကေဆိုင်နဲ့ပြည်ထောင်စုရာခြားတိုင်းဝန်ကြီးဌာနဝန်ကြီးနဲ့လည်းဒီလိုဆွေးနွေးကြတာရှိပါတယ်ပြီးရင်ကျွန်တော်တို့အချို့နေရာတွေမှာအိုက်ကိစ္စတွေကိုဆောင်ရွက်နေရတဲ့အဖွဲ့ဝင်တွေမှာပါတော့နေရာဒေတာတိုင်းသားလူမျိုးများဆွေးနွေးတိုးတက်ရေးဝန်ကြီးဌာနနဲ့လည်းကျွန်တော်ဆွေးနွေးကြတာရှိပါတယ်ဒါနဲ့ပတ်သက်ပြီးပထမဦးဆုံးကတော့အာဆီယံအနေနဲ့ကနောက်နေ့ပေါ့နေပြီးတော့မှအဲ့ဒါတွေတွေ့ပြီးနောက်နေ့ရန်ကုန်မှာ UN အဖွဲ့အစည်းတွေကျွန်တော်တို့ချက်ချင်းဒီအဖွဲ့အစည်းတွေတွေ့ရတဲ့အခါမှာလည်းဆွေးနွေးခဲ့ပါတယ်။ဒီအတိအကျတော့မြေပြင်မှာပေါ့နော်။ AHA Standard နေပြီးကြအကူညီပေးနိုင်တဲ့အကြောင်းအရာတွေအပြင် COVID ကာကွယ်ဆေးရနေစပြီးအကူညီပေးနိုင်တဲ့ဟာတွေအဲဒီလိုမြေပြင်မှာဓာတ်တိုက်ပွဲချောင်းစခန်းတွေတိုက်ပွဲချောင်းနေရာတွေကိုအကူညီပေးနိုင်တဲ့နေရာတွေအဲဒါတွေကိုအသေးစိတ်ဆွေးနွေးခဲ့ပါတယ
်။ဒီပေါ် AHA လို့တကောခေါ်တဲ့အာဆီယံလူသားချင်းစာနာကူညီမှုညှိနှိုင်းရေးရုံးရဲ့ပြီးခဲ့တဲ့အမှုဆောင်ညွှန်ကြားရေးမှူးဟောင်း Miss Adelina Carmen နဲ့ရှေ့တောင်အရှလေးလိုက်ဌာန ICS Yusuf Institute မှာဆွေးနွေးပွဲတွေဥဆောင်ဆွေးနွေးခဲ့သူတူဖြစ်တဲ့ Matt Mesabel ဖြူက
စစ်ကောင်စီနဲ့ညှိနှိုင်းပြီးတော့ပေးမယ်ဆိုတဲ့လူသားချင်းစာနာထောက်ထားမှုအခုအညီတွေကသူတို့ထိန်းချုပ်ထားတဲ့မြို့ပေါ် area တွေလောက်ပဲရောက်မှာပေါ့ဘာလို့လဲဆိုတော့တကယ်တမ်းအခုအညီတွေကိုတအားလိုအပ်နေတဲ့နေရာတွေကဟိုစကားစထင်းချုပ်ထားတဲ့နေရာတွေကြီးပဲမဟုတ်ဘူးလေနော်အဲတချို့တွေတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေထင်းချုပ်ထားတဲ့နယ်မြေတွေမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေကပိုပြီးလိုအပ်နေတာဖြစ်တယ်ဘာလို့လဲဆိုတော့ဒီစကားစရဲ့လေကြောင်းကနေတိုက်ခိုက်တာတွေလူနေအိမ်တွေလူနေဒီပြည်သူတွေနေထိုင်တဲ့ဒေသတွေကိုပိတ်မှတ်ထားပြီးတော့တိုက်ခိုက်နေတဲ့ဟာတွေအဲ့ဒီဒဏ်တွေအဲ့ဒီရန်တွေကိုကြောက်လို့ပြည်သူတွေကပေးနေရတာလေနော်ပုံဆောင်နေရတာလေအဲ့တော့အကူအညီတွေကိုလိုအပ်နေတဲ့သူတွေအများစုကစကားစထိန်းချုပ်ထားတဲ့နေရာမှာနေနေကြတာမှမဟုတ်တာ
အဲ့ဒီကြောင့်ဘလို့ထိရအောင်အကူအညီပေးတင်ပါလေလို့မိရမအမျိုးသမီးအခွင့်အရေးကာကွယ်စောင့်ရှောက်သူလည်းဖြစ်တဲ့မတ်မေစပယ်ဖြူကဆက်ပြီး
စကားစနဲ့ညှိနှိုင်းပြီးတော့သူတို့ခွင့်ပြုမှလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုပေးမယ်ဆိုတဲ့စံစာချက်ချက်နေဆက်ထက်ကြော်ပြီးတော့ပေါ့နော်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ဒေတာမှာလာပြီးခိုးလုံနေကြရတဲ့ဒုက္ခသည်တွေကိုဘယ်လိုဟိုလက်လန်းမီအောင်ကူညီတွေကိုပေးမလဲဆိုတော့စဉ်းစားချက်ကပိုပြီးလိုအပ်နေတာလို့ကျွန်တော်တို့ကမြင်တယ်
တကယ်တော့ဆေးရနာသိမ့်ပြီးမြန်မာပေါ်အာဆီယံသဘောထားကွဲလွဲမှုတွေများလာပြီးကမ္ဘောဒီးယားအာဆီယံဥက္ကဋ္ဌဖြစ်လာခြင်းအာဆီယံနိုင်ငံကြီးဝန်ကြီးအစည်းအဝေးရွှေ့ရတဲ့နောက်ပိုင်းအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲလည်းထပ်ရွှေ့ဆိုင်ခဲ့ရခြင်းမှာစင်ကာပူဝန်ကြီးချုပ်အမေရိကန်ခီးစဉ်ဖြစ်လာတာကထူးခြားတယ်လို့သုံးသပ်သူတွေကဆိုပါတယ်ခင
်ကိုဝင်းမင်းဆက်သွယ်မြင်မြတ်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ကျွန်တော်တို့ချင်းပြည်နယ်ဘက်ကအခြေအနေတချို့ကိုတင်ပြပေးပါအောင်မယ်။စီရေးတင်းမာနေတဲ့ချင်းပြည်နယ်ဘက်မှာစစ်ကောင်စီတပ်တွေရဲ့နယ်မြေရှင်းလင်းရေးစစ်ဆင်မှုအတွင်းဒေသခံကာကွယ်ရေးဒေသခံတွေတဲ့ကကာကွယ်ရေးတပ်ဖွဲ့ဝင်တွေလို့သင်္ကာမကင်းဖြစ်တဲ့သူတွေကိုဖမ်းဆီးနေပြီးတော့အဲ့ဒီတဲကတချို့ကိုပြန်လွှတ်ပေးတာတွေလည်းရှိပါတယ်။ဖလန်းမြို့နယ် Recorder ရွာနယ်မတူပီမြို့နယ်အတွင်းစစ်ကောင်စီတပ်ကဖမ်းဆီးထားတဲ့သူတွေကတချို့ကိုပြန်လွှတ်ပေးခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတွေနဲ့ဒေသခံတွေကပြောဆိုပါရခင်ဗျာ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကျွန်တော်ကပဲဆက်ပြောပြပါမယ်။ချင်းပြည်နယ်ဖလန်းမြို့နယ် Recorder မြို့တိုက်ပွဲအတွင်းစစ်ကောင်စီတပ်ကနေဖမ်းဆီးသွားခဲ့တဲ့ဒေသခံပြည်သူ၄ဦးအနက်၂ဦးကတော့မတ်လ29ရက်မှာပြန်လွတ်လာပြီလို့ချင်းအမျိုးသားအဖွဲ့ချုပ် CNO ပြန်ကြားရေးတာဝန်ခံကပြောဆိုပါရတယ်။
အဲ့ကွက်ကိတဲ့မနက်ကလည်းတန်းဆိုင်ရတာ၄ယောက်ဖမ်းဆိုင်ရတဲ့အချိန်မှာ၄ယောက်တော့ပြန်လို့လာ၄ယောက်ကတော့ခုထိတော့မလွတ်သေးဘူးစစ်စစ်မင်းမင်းလုံးနဲ့တူကြတယ်ဒီကတော့ပြန်လွတ်ပေးလိုက်တာကသူတို့ဘက်က
ပြီးခဲ့တဲ့မလ26ရက်နေ့တုန်းက Recorder မြို့မှာစစ်ကောင်စီတပ်နဲ့ချင်းအမျိုးသားကာဝေးရေးတပ် CNDF2 တိုက်ပွဲဖြစ်ပွားပြီးဒေသခံပြည်သူ၄ဦးအဖမ်းခံခဲ့ရတာပါ
ဒီနေ့တော့နေမနက်ကကျွန်တော်တို့ရဲ့မြစ်သက်တရားပေါ်မှာအလန်ပြင်းလိုက်တာကိုသူတို့မတင်ရလို့အပေါ်ဘက်ကဖျားပြီးပြီးတော့တိုက်ခိုင်းတဲ့ပုံစံမျိုးဖြစ်နေအလင်းငိုက်သူတို့ဘက်ကမနက်မနက်ခွဲလို့ဒီအရက်ဝတ်တွေနဲ့လာပစ်ကြတော့ကျွန်တော်လည်းအလုံးစိုးစက်မှအားနေသွားတော့အဲ့ချိန်မှာတန်းခံရတာဒေသခံပြည်သူတွေက
မတ်လ25ရက်နေ့မှာ Recorder မြို့ရဲ့အိန္ဒိယနယ်စပ်ဖြတ်ကူးတဲ့တရားပေါ်မှာစစ်ကောင်စီအုံပြုနေတဲ့အလန်အစားချင်းအမျိုးသားကာကွယ်ရေးတပ်ဖွဲ့CNDF ရဲ့အလံကိုလွှင့်ထူထားခဲ့ပါတယ်မတ်လ26ရက်နေ့နန်းတဲ့လင်းအားကြီးအချိန်နေဇက်ဂိတ် CNDF ယာယီတပ်ဆွဲထားတဲ့နေရာကို စစ်ကောင်စီတပ်ကဝင်ရောက်ပစ်ခတ်ခဲ့လို့ CNDF ဘက်ကတဦးဒဏ်ရာရရှိခဲ့တယ်လို့ CNO အဖွဲ့ချုပ်ကနေသတင်းထုတ်ပြန်ထားပါတယ်။ဒါအပြင်ချင်းပြည်နယ်မတူပီမြို့နယ်ငားမိုင်ဝေးတဲ့ဝေတူးရွာမှာဒေသခံရွာသားအပါအဝင်၄ဦးကိုမတ်လ24ရက်နေ့မှာနယ်မြေရှင်းလင်းရေးလှုပ်ဆောင်နေတဲ့စစ်ကောင်စီတပ်တွေကဖမ်းဆီးသွားခဲ့ပါတယ်။အဲ့ဒီဖန်စီရွာသား၄ဦးအနက်ကနှစ်ဦးပြန်လွတ်လာပြီလို့မတူပီမြို့ကန်တူကပြောပါတယ်
။မင်းကဆက်ပါလူကျူရွာသားမရောက်လို့တော့တယောက်တည်းပြီးအချိန်မီလို့ရှိတယ်တော့မကြည့
်။ပြန်လဲလွတ်မြောက်လာသူနှစ်ဦးရဲ့မိသားစုတွေကိုဆက်သွင်းမေးမြန်းချက်အရချုံနောင်ခံထားရစဉ်အတွင်းနှိပ်စက်ခံရတာမျိုးမရှိဘူးလို့သူတို့ကပြောဆိုပါတယ်။မတ်လ24ရက်နေ့ကအင်အား100လောက်ရှိတဲ့စစ်ကောင်စီတပ်ကနေဝေတူးရွာကိုဝင်ရောက်ပြီးတော့တကောင်စင်းစစ်ဆေးတာလက်ကင်ဖုံးစစ်ဆေးတာပြုတ်လုပြီးရွာသား၄ဦးကိုဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပါတယ်။ထောက်ခံစာမပါမှုလက်နက်မှုဖုံးမှအချက်ပေးစာရှိမှုနဲ့ပတ်သက်ပြီးအဖမ်းခံရသူ၄ဦးကိုမတူပီမြို့စစ်ပြူဟာရုံးမှဖမ်းဆီးထားရကနေ၂ဦးပြန်လွတ်ပေးခဲ့တာဖြစ်ပါတယ်။ချစ်ပြည်နယ်အတွင်းမှာစစ်ကောင်စီကတိုက်အင်အားဖြည့်တင်းထားပြီးနယ်မြေရှင်းလင်းရေးလှုပ်ဆောင်ရင်းရွာသားတွေကိုဖန်စီမှုတွေလှုပ်ဆောင်နေတယ်လို့ချင်းလူအခွင့်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ချင်းလူအခွင့်ရေးအဖွဲ့ရဲ့ပတ်တန်းအရစစ်တပ်ကနေအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်အတွင်းအဖမ်းဆီးခံရသူ900ကျော်ရှိပြီးတပ်ဖြတ်ခံရသူ200ကျော်ရှိတယ်လို့ချင်းလူအခွင့်ရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဇာအုတ်ကလင်ကပြောပါတယ်စစ်ကောင်စီကနေဖန်စီပြီးတပ်ဖြတ်ခံရတဲ့သူတွေထဲမှာအရသားတွေပါဝင်တယ်လို့စစ်ကောင်စီတပ်ကိုစန့်ကျင်နေတဲ့ CDF အဖွဲ့ဝင်တွေလည်းပါနေတယ်လို့ချင်းလူအခွင့်အရေးအဖွဲ့ကမှတ်တမ်းပြုစုထားပါတယ
်။ဒီမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်UA Plex application ကို download ရယူပ
ါ။ဂျာတာပရင်းနဲ့မတပတ်အတန်းလဲစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတချို့ကိုတင်ပြပါအောင်မယ်။ရခိုင်ပြည်နယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်အတွင်းကစစ်ပစ်ဒုက္ခသည်1000ကျော်ဟာမနေ့ကစပြီးတော့နေရက်ကိုပြန်နေကြပါပြီ။နေရက်ပြန်သွားတဲ့စစ်ပစ်ဒုက္ခသည်တွေကိုပြည်နယ်ကောင်စီကငွေကြက်5သိန်းနဲ့စံရိတ်ခါတွေထောက်ပံ့ပေးနေတယ်လို့လည်းဒုက္ခသည်တွေကပြောဆိုပါရယ်ရန်ကုန်ကလာတဲ့သတင်းကိုကိုအောင်လွင်ဦးကဆက်ပြောပြပါလိမ့်မယ်
။ရခိုင်ပြည်နယ်အမျိုးကဒုက္ခသည်1000ကျော်ဒီသတင်းပတ်ထဲမှာပဲနေရက်ကိုစပြင်နေကြပါပြီ။ကိုသောဆန္နာလျောက်နေရက်ပြင်နေတဲ့သူတွေကိုပြည်နယ်ကောင်စီကစီးရင်ကောက်ယူပြီးနေရက်ပြင်တဲ့အခါမှာလည်းအိမ်တော်စုတစုကိုငွေကြက်5သိန်းနဲ့စံတလစာထောက်ပံ့ပေးတယ်လို့လည်းအမျိုးနဲ့အမှတ်1ဒုက္ခသည်စကန်တာဝန်ခံကိုတန်းချူကပြောပါရယ
်လူတွေတစ်ဆောင်ကြောဟုတ်ကဲ့ပြန်မယ်ဆိုလို့ရှိရင်ဒီလူမျိုးဒါသူတို့ဒီပြဆိုတာကထောက်ပံ့ခြင်း5သိန်းရောက်ပါနော်ဒါခရိုင်ဘီစီမကဟိုစံရိတ်ခါတလစာအခုပြန်သွားတဲ့အချိန်မှာလည်းသူတို့ဘာပေးလဲဆိုတော့ဟိုအခြားဟိုပစ္စည်း16မျိုးအိုးခွဲ့ဇွန်ပကံတောင်ရှင်းတောင်းအဆိုးထပိအဲ့ဒါပါပါနော်ရကြောင်းဝဆုံးလေးဖတ်ပြအဲ့ဒါလေးပါဝင်ဆက်ပစ္စည်းစကုန်လုံးအဲ့ဒါပြည့်ရတာပေါ့ဒါနေ့ကပြန်လာဒါနဲ့ဆိုရင်သရုပ်ထအကြည့်၄ချိန်ရောက်ပြီ
2019ခုနှစ်စောပိုင်းလောက်ကစရခိုင်လက်နက်အေးဖွဲ့နဲ့မြန်မာစစ်တပ်ကတိုက်ပွဲတွေဖြစ်တဲ့ကြောင့်အမ်းမြို့နယ်ဒလချောင်းအုပ်ကဒေသခံတောင်းနဲ့ချီပြီးအမ်းမြို့ကိုထွက်ပြေးကြရတာပါအမ်းမြို့နယ်မိုင်30နီးပါးဝေးတဲ့ဒလချောင်းအုပ်စုရွာအောင်ချေရွာကဥအောင်ဝင်းကတော့ဒုက္ခသည်စခန်းမှာအနေကျသွားရင်ရွာမှာခြံခဲ့တာတွေဆုံးရှုံးမှကြောက်လို့နေ့ကပြန်လာလို့ပြောပါတယ်လက်ရှိမှာတော့တလဲချောင်းဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကအေးအေးဖွဲ့တို့နှစ်ဖက်တက်ဆွဲထားတာတွေရှိရကြောင်းစိုးရိမ်ရကြောင်းလည်းဥအောင်ဝင်းကပြောပါတယ
်အစီအစဉ်တွေကတော့ကိုယ်ကမှဆွေးလို့ရှိရင်ဒီရခိုင်ကတော့ဖက်တာဟိုအတူတူဆက်မထားရနေရတော့ကိုယ်ကမကြောက်ဘူးပေါ့နော်ဒီလိုမကမ္မတဲ့နေရာတွေကတော့လောလောလောဆွာလာလို့ရတယ်ပဲအဲဒါမျိုးတွေကတော့ဖြစ်နေရှိရပေါ့နည်းလေအခုချိန်ကပါလဲဆိုတော့ဒီလိုနှစ်ဖက်ကချုပ်ခွာမှုကမရှိသေးဘူးဟာကိုအဲ့လိုလည်းတော့မဟုတ်ဘူးကိုတို့ကဒီကိုဒေတာကိုဘယ်လိုပြောမလဲခုချိန်ကအေးတော့အေးချမ်းနေပါဘယ်မှာခုကကိုရွာကိုလက်ချင်းတယ်ပြီးတော့ကြာသွားလို့ရှိရင်ကိုတို့အချိန်ရတဲ့အရာတွေဆုံးသွားမှာကိုကြောက်တယ်ဟုတ်တယ်ဟုတ်တယ်အင်ညာတို့ဥရင်တို့ပါလို့ပေါ့
အမျိုးနယ်ကဒုက္ခသည်စခန်းထဲမှာခိုးလုံနေသူ9000ကျော်ရှိပြီးဒီထက်က2000ကျော်လောက်နေရပြန်ခဲ့ကြတာပါစစ်ကြံလက်နက်တွေနဲ့မြေမြုံမိုင်းတွေမရှင်းရသေးတာကြောင့်နေရမပြန်နိုင်သေးတဲ့ဒုက္ခသည်2000ကျော်လောက်ကျန်ရှိနေစေဖြစ်ပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူ2000ကျော်ရှိခဲ့ပြီးဒီထက်က3000ကျော်လောက်ကတော့တိုက်ပွဲတွေအေးသွားပြီးနောက်ပိုင်းနေရပြန်ခဲ့ကြတာပါလက်ရှိအချိန်ထိရခိုင်ပြည်မြောက်ပိုင်းမှာနေရမပြန်နိုင်သေးတဲ့ဒုက္ခသည်9000နီးပါးရှိနေပြီးပြည်နယ်ကောင်စီကတော့ကိုယ်စံနာလျောက်နေရပြန်မဲ့သူတွေကိုပြန်ပို့ပေးမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်လင်းပြောပြသွားတာပါဆက်လက်ပြီးတော့ရန်ကုန်ကပကြီးပြပွဲအကြောင်းတင်ပြပေးချင်ပါသေးတယ်စိတ်ပိုင်းဆိုင်ရာမိုးကြမ်းမှုတွေစိတ်ပိုင်းဆိုင်ရာပြဿနာတွေကိုရော့ကျသွားအောင်ပကြီးအမှုပညာနဲ့ကုသနေသူတွေရဲ့ပကြီးပြပွဲကိုရန်ကုန်မြို့ပန်းစိုးရန်လမ်းမှာရှိတဲ့လောကနတ်ပကြီးပြခန်းမှာအင်ကာနေကကျင်းပခဲ့ပါတယ်အမှုပညာကုထုံးခံယူနေသူတွေရေးဆွဲထားတဲ့ပကြီးကား300တဲကတချို့ကိုဒီပြပွဲမှာပြသခဲ့တာဖြစ်ပြီးသူတို့ရဲ့ဖြစ်တည်မှုခံစားချက်တွေကိုပကြီးကတဆင့်ဖော်ပြခွင့်ရခဲ့တယ်လို့ပြောဆိုပါတယ်။ VOA သတင်းတော့စုစုရန်ကုန်ကနေသတင်းပေးပို့ထားတာကိုဆက်လက်နားတော်တာဆင်ပါ
။စိတ်ပိုင်းဆိုင်ရာပြဿနာတွေကိုပကြီးအမှုပညာနဲ့ခံစားဖော်ပြထားတဲ့ပကြီးဆရာတွေရဲ့လက်ရာတွေကို Safe Room လို့နာမည်ပေးထားတဲ့လောကနဲ့ကလာတွေကပြခန်းထဲမှာပြသထားပါတယ်။သူတို့ဟာတစ်ချိန်ကစိတ်ပိုင်းဆိုင်ရာဝေဒနာခံစားခဲ့ရသူတွေဖြစ်ပြီးသူတို့ကိုပကြီးဆွဲခိုင်းရင်ကသူတို့ရဲ့အခက်အခဲတွေတဖြည်းဖြည်းပြေလည်လာတယ်လို့အမှုပညာကုထုံးပညာရှင်ဒေါက်တာအောင်မင်းကပြောပါတယ်။အမှုပညာကုထုံးနီးလန့်အမျိုးမျိုးတွေကသူတို့ရဲ့စိတ်ထွက်ပေါက်ကိုပကြီးအမှုပညာထဲမှာနင်းမြုပ်ခွင့်ပေးခဲ့တာလို့သူက VOE ကိုပြောပါတယ်
။ကျွန်တော်အမှုပညာလူတိုင်းအတွက်ဆိုတာဟာကျွန်တော်အတွက်ခံယူချက်ပေါ့။ကျွန်တော်လူတွေကိုကြတော့ဒါတော့ specialty လို့ခေါ်တာပေါ့။သူတို့ကြောင့်အများကြီးပေးရမယ်။အဲ့တော့တို့နေရာတွေပေးတယ်အချိန်တွေပေးတယ်လုပ်ပိုင်ခွင့်တွေပေးတယ် freedom လွတ်လပ်ခွင့်တွေပေးတယ်အပြင်မှာတို့ပောက်ခွဲလို့မရတဲ့ဟာတွေကိုပကြီးကောင်ထဲမှာပောက်ခွဲခွင့်ပေးတာအဲအဲ့အရာကိုတို့ကဟိုဟာတွေကပို့ပြီးတော့အဆင်ပြေလာတို့ကစိတ်ပိုင်းဆိုင်ရာကြက်တဲမှုတွေက
စိတ်ဝေဒနာခံစားရသူတွေဟာပါမန်ယောဂအသည်တွေလိုတန်းတူဆက်ဆံခွင့်ရတဲ့အခြေအနေမျိုးလိုအပ်နေတာပါဆေးရုံတွေမှာပိတ်လောင်ခံထားရတာတဲ့အဖွဲ့အစည်းအတိုင်းဝန်းနဲ့နေခွင့်ရတဲ့အခြေအနေကပိုပြီးတင့်တော်ရဲလို့ပညာရှင်တွေကမြင်ပါတယ်။သူစီရောက်လာတဲ့သူတွေအတွက်တော့ပကြီးဆွဲခွင့်ရနေတာဟာဒီလိုအခြေအနေတွေကနေရုံထွက်ခွင့်ရသွားတယ်လို့ဒေါက်တာအောင်မင်းကပြောပါတယ်
။မင်းတို့ဆေးရုံကဆေးရုံမှာပိတ်လောင်သွားမယ်။မင်းတို့ကယောဂအပြင်မှာနေအယူတွေငါတို့နဲ့မကတ်နဲ့လို့အပြောခံရတဲ့ crisis မှာဒီပကြီးဆွဲတာ opportunity ရအောင်ဆွဲထုတ်။ crisis မြင်ရင်ကတ္တနာအန်ဒရယ်တခုတည်းရှိတာမဟုတ်ဘူးအခွင့်လမ်းမှာရှိတယ်ပါတော့ဒါပေါ့အခုကလာအရန်ခက်ခဲတဲ့ကာလလေကျွန်တော်တို့တွေ့ဖို့မလွယ်တဲ့အချိန်မှာကျွန်တော်ကစပိတ်ပြလိုက်တော့ကျွန်တော်စပိတ်ကိုလာခွင့်ရအောင်ပါအဲ့ဒီလူဘဝတန်ဖိုးကအရန်ကြီးတယ်ပကြီးကားထွက်တာမထွက်တာမနောက်ပါပကြီးလာဆွဲခွင့်ရှိတယ်အဲ့နေရာလေးမှာတို့ secure လို့ခေါ်တယ်လုံခြုံမှုရတဲ့နေရာလေးတခုတို့ရလိုက်တယ်အဲ့ကြောင့်ကျွန်တော်ကခေါင်းဆိုင်က safe room လို့ပြောတာလုံခြုံတဲ့နေရာမုံတိုင်းနဲ့အရန်တိုက်နေရင်လုံလုံခြုံခြုံနေလို့ရတဲ့နေရာကို safe room
တကယ်တော့လူတိုင်းဟာနှစ်သက်ရာအမှုပညာတစ်ခုခုနဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေကိုရော့ပန်းအောင်လုပ်နိုင်တယ်လို့သူကပြောပါတယ်။သူတို့ရဲ့ပကြီးပြပွဲကိုတစ်နှစ်တစ်ကြိမ်လုပ်လေးရှိပြီးဒါကတော့တတိယအကြိမ်မြောက်ပါ။၃လ project ထဲမှာသူတို့ရေးဆွဲခဲ့တဲ့ပကြီးကားပေါင်း300ရှိပြီးဒီနေ့ပြပွဲကိုယူလာတဲ့ပကြီးကားတွေကတော့ပကြီးဆရာ16ယောက်ရဲ့လက်ရာတွေဖြစ်ပါတယ်။ပကြီးဆရာညိုမင်းဝင်းကတော့သူ့အနေနဲ့ပုံတွေဆွဲရင်သူ့ရဲ့ရလက်အပေါ်မှာပျော်ရွှင်မိတယ်လို့ပြောပါတယ်။
ဘွားမာဒီလိုမျိုးအကြုံခဲ့ဘူးလေကိုဆရာတော်နဲ့ဆေးကုပ်ဝင်တောင်ပိုင်းတော့မှဒီလိုအကြုံခဲ့ဘူးတဲ့ဆိုတော့ကိုရဲ့ဆွဲတာလေးတွေကိုလူတွေအသိမဲ့ပြုတယ်ကိုအသိမဲ့ပြုတာလေးမြင်ရတော့ကိုစူးစမ်းအားထုတ်ရအောင်မြင်တယ်လို့အဲ့လိုခံစားမိတာပေါ့
လောကနဲ့ကယ်လာရီတွေကဒီပကြီးပြပွဲကို match လာ29ရက်ကနေ31ရက်အထိပြသထားမှာပါစိတ်ကူးစိတ်တန်းအမျိုးမျိုးနဲ့ရေးဆွဲထားတဲ့ဒီပကြီးတွေကိုရောင်းချထားပြီးကျက်3000ကနေတသိန်းခွဲအထိအရွယ်အစားပေါ်မူတည်ပြီးဈေးတက်မှတ်ထားပါလေရှင
် VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် Siphon Link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
VOA American အတန်ရဲ့ဂျာတာပရင်းနဲ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6353ညလိုင်းလမ်းမီတာ190 kHz 1905တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်တို့ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။နောက်တော့တာဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုထဲမှာဆိုရင
်ဒီချက်လက်တွေကိုရှောင်ကျဉ်ကြားတင်ဆရာတို့ကဒီမိုက်ကင်ဆာဖြစ်ပွားမှုတွေကို short ချနိုင်တဲ့အတွက်အရေးကြီးတယ်။မိုက်ကင်ဆာကာကွယ်ရေးမှာအရေးကြီးပါတယ်။
မကြမီတင်ဆက်မဲ့ကျမ်းမာရေးအစီအစဉ်ထဲမှာအပြည့်စုံကိုနားတော်တာဆင်ရပါမယ်။ဒါအပြင်ဦးကျော်စံသာတင်ဆက်တဲ့မြမအရေးသုံးသက်ချက်၊ကိုရနိုင်တင်ဆက်တဲ့အားကစားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့ပြင်ဆင်ထားပါတယ်။အခုတော့ကျွန်တော်တို့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးတင်ပြပေးပါမယ်။မြမအပြောင်းအလဲအတွက်နိုင်ငံတကာဖိအားဟာအင်မတန်အရေးပါပါတယ်။ဒီအတွက်အမေရိကန်အစိုးရကဥဆောင်ကြိုးပမ်းနေတယ်လို့American ပြည်ထောင်စုရဲ့ Asia Pacific လုံခြုံမှုလေးလာရေးဌာနပမောက္ခမီမီဝင်းဘတ်ကပြောဆိုပါတယ်အာနာသိန်းစစ်တပ်နဲ့ဖီဇန်ရေးအင်အားစုတို့ရဲ့လက်ရှိအခြေအနေတွေကိုလည်းတစ်ချိန်ကမြန်မာစစ်အရာရှိတွေကိုပညာသင်ကြားပို့ချပေးခဲ့တဲ့ American အငြင်းစားဒုတိယဗိုလ်မှူးကြီးမီမီဝင်းဘတ်ကနိုင်ရှင်ထားပါတယ်အသေးစိတ်ကိုတော့ပမောက္ခဘတ်နဲ့ဦးတော်ဇန်တာတို့ဆွေးနွေးသုံးသပ်ထားတာကိုဆက်လက်နားတော်တာရှင်ပါ
သမဂ္ဂမီမီဝင်ဘတ်ကညာဒီကနေ့ကြိုးစီကျင်တာကတော့ဥသိမ်းစိန်အစိုးရတက်ပြီးကတည်းကစပြီးတော့မြန်မာနိုင်ငံစစ်တပ်နဲ့အမေရိကန်စစ်တပ်ချင်းဆက်ဆံရေးဆိုတဲ့ပုံစံတစ်ခုရှိခဲ့တော့ထင်ပါတယ်ဆိုတော့အဲ့ဒီဟာကိုအချင်းချင်းပြောပါဘယ်လိုပုံစံမျိုးရှိခဲ့တယ်လဲအခုတော့ပြတ်သွားပြီပေါ့နော်အဲ့ဒါ
ဟုတ်ကဲ့ရှင်ဟိုမြန်မာနိုင်ငံပေါ့နော်ဒီမိုကရေစီ transition အချိန်မှာပေါ့ကျမတို့က military to military engagement လို့မျိုးပေါ့နော်ဒီဥစ္စာလုပ်တဲ့အခါမှာတချို့မြန်မာ officer တွေပေါ့နော်ကျမတို့ရဲ့ center မှာလာပြီးတော့အကြောင်းမှတက်တာပေါ့နော်အကြောင်းမှတက်တာဒီသူများတွေကခဏခဏပြောတယ်ဒီဥစ္စာ training ဆိုအဲ့ဒါမှာတကယ်တော့ training မဟုတ်ဘူးကျမတို့က education ဆိုတာပညာသင်တာပေါ့နော်ကျမတို့သင်ပေးတာအပြည်ပြည်ဆိုင်ရာဆက်ဆံရေးNow we are civil military relation you know the democratic government out ma bon no system တစ်ခုအောက်မှာအာ civil military relation ကဘယ်လိုရှိရလဲဆိုတာအဲ့ဒါလေးသင်ပြရပါအ
ဲ့ဒီဆက်ဆံရေးဟာပြတ်သွားပြီပေါ့เนาะအနာစင်းမင်းနောက်မှာ
ဟုတ်ကဲ့ရှင်အခုချိန်မှာအလုံးကဒီ US ကနေပြီး sanction လုပ်ထားပါတယ်မြန်မာစစ်တပ်က
အခုရုရှားက Ukraine ကိုတိုက်ကြောပြေးနောက်မှာမြန်မာစစ်ကောင်စီပေါ့လေသူတို့ကရုရှားကိုအပြတ်အသတ်ထောက်ခံလိုက်တယ်ဆိုတော့အမေရိကန်နဲ့ဆက်ဆံရပူပြီးအလံဝေးသွားတယ်လို့ပြောလို့ရပါခင်ဗျာ
။ရုရှားကိုထောက်ခံလို့အမေရိကန်နဲ့ဝေးတာကဒီလောက်မရှိဘူး။ပူပြီးတော့အမေရိကန်နဲ့ဝေးသွားတဲ့ဥစားက military coup အာဏာသိမ်းတာနဲ့ဟို democratic elected ဟိုနည်းနေကိုဖမ်းဆီးတာအဲ့ဒီဥစားကပူပြီးတော့အရေးကြီးတယ်
။တချို့ကပြောကြတယ်အဲ့ဒီအမေရိကန်ရဲ့စစ်ကောင်စီပေါ်မှာအရေးယူမှုမြန်မာနိုင်ငံဒီမိုကရေစီနံပါတ်ကိုတက်လှမ်းနိုင်ဖို့အတွက်အမေရိကန်ရဲ့စွမ်းဆောင်မှုတွေဟာသိထိအောင်မှုမရှိဘူးဆိုပြီးတော့မြန်မာပြည်သူတော်တော်များများကညှိတွားကြပါတယ်။ပညာရှင်တယောက်နဲ့ဘယ်လိုပြောလို့ပါလဲခင်ဗျာဒီစေ
။ဟုတ်ကဲ့။ကျမတို့ဒီတမိုင်းမှာအောင်မြင်သွားတဲ့တော်လှန်ရေးတွေကိုပြန်ပြီးလေ့လာလိုက်တဲ့အခါမှာပေါ့နော်။ကျမတို့ဘာသွားတွေ့လဲဆိုတော့သူတို့အဓိက၃ချက်ပါတယ်။အဓိကတုံးကအဲ့ပထမဆုံးတစ်ချက်ကဒါပြည်သူလူထုရဲ့ဆန့်ကျင်မှုပေါ့နော်ပြည်သူလူထုအများကြီးရဲ့ဆန့်ကျင်မှုနောက်တစ်ခုကျတော့အပြည်ပြည်ဆိုင်ရာကဖိအားအနှခုနောက်သုံးချက်မြောက်ကကျတော့ defection ဟိုနည်းစစ်တပ်နဲ့ elite ရဲ့ defection အဲ့ဒီဥစ္စာသုံးခုကိုတွားတွေ့တယ်ဆိုတော့ဒီဥစ္စာအပြည်ပြည်ဆိုင်ရာရဲ့ဖိအားအရန်ကြီးကြီးတယ်and any ဥစ္စာကိုအတွက်ကြောင့်လေ US ကဒီဘက်ကနေပြောပေါ့နော်ဥဆောင်ပြီးတော့ဒီဘလူနီးနဲ့ဖိအားပေးရမလဲဆိုတာဆောင်ရွက်နေတယ်ပေါ့နော်အဲ့ဒီဥစ္စာ sanction တွေလည်းပါတယ်နော်ဟိုနောက်ပြီး diplomatic ပေါ့နော်ဟိုဥနေနဲ့ ASEAN တို့နဲ့ဥနေနဲ့ neighboring country တွေနဲ့ European country တွေအားလုံးနဲ့တူပူပေါင်းပြီးတော့လုပ်တဲ့ဥစ္စာမှာအဲ့ဒါကြောင့်မလို့လေဒီဖိအားကအများကြီးရှိလာတာ
ဆိုတော့ခုနကပြောတဲ့၃ချက်မှာ ပြည်သူတွေရဲ့ဆန့်ကျင်ဥကြွားမှုအဲ့ဒါကတော့မြန်မာနိုင်ငံသမိုင်းမှာတခါမှမကြုံဘူးတဲ့အောင်ကြီးမာတဲ့ဆန့်ကျင်ဥကြွားမှုတွေ့နေရတယ်လို့ပဲကျွန်တော်ကတော့သတင်းသမားတယောက်နဲ့မြင်ပြီးပါတယ်ဆိုတော့ဖီအားကတော့လုံလောက်တဲ့ဖီအား enough pressure ရှိပါရဲ့လားလူတွေကညှိတွားရတဲ့အဲ့ဒီကိစ္စကိုအဲ့ဒါပိုပြီးလှုပ်သင့်တယ်ဖီအားပိုပြီးပြေးသင့်တယ်အမေရိကန်တို့ကအပြောသာများနေပြီးတော့လက်တွေ့နေတယ်လို့ဆိုပါတယ်ကျွန်တော်အဲ့ဒီကိစ္စကိုသိနေတာပါအထူးသဖြင့်စီးပွားရေးအပြင်ဒန်ခတ်ပိတ်ဆိုတဲ့နေရာမှာရေနံတို့ဘာလို့ဆိုရင်သူကမပိတ်ဆိုဘူးဖြစ်နေတယ်
အဲ့ကျ US State Department ကနောက်ထပ် sanction တုတ်ထလာပြန်ပြီဆိုတော့အဲ့ sanction ကတဖြည်းဖြည်းနဲ့သူတို့တင်းကျပ်တာပေါ့နော်တင်းကျပ်ဖို့လုပ်နေတယ်ဟုတ်တယ်ရေလံနဲ့ဥစ္စာလဲသူတို့ထိပို့ပါပဲသူတို့အဲ့ဒီဥစ္စာကိုအများကြီးပဲဆွေးနွေးနေကြတယ်ရေလံနဲ့ပတ်သက်ပြီးတော့လုပ်တဲ့အခါမှာနည်းနည်းလေး tricky ဖြစ်တယ်ဘာလို့လဲဆိုတော့ energy ပေါ့နော် energy sector ကမစင်းလာပဲနဲ့လုတ်လိုက်မယ်ဆိုလို့ရှင်တန်တမာနဲ့ပတ်သက်တဲ့အထီးအားနဲ့မှာကွာပြီးတော့ညှိနိုင်တယ်right so အဲ့ဒါကြောင့်မှလို့သူတို့ဒီဥစ္စာကိုအများကြီးစဉ်းစားပြီးတော့အများကြီးဆွင်းရေးပြီးတော့လုပ်ကြရတယ်လို့ရတယ်လို့ကျွန်မတွေ့မိတယ်
။ဒါပေမဲ့လည်းတခုစဉ်းစားမိတာအခုရုရှားနဲ့ဖြစ်လိုက်တဲ့အခါမှာရုရှားရဲ့ရေနံကိုဒဏ်ခတ်လိုက်တဲ့အမေရိကန်နဲ့ပို့ပြီးတော့ယူရိုပီးယန်ကန်ဖြစ်ရှီကဥရောပနိုင်ငံတွေကပို့ပြီးတော့အထက်ကြုံရတဲ့ဒီကိစ္စနဲ့ပတ်သက်လို့ဆိုတော့ရေနံဟာဘယ်ကရရရပို့ပြီးလိုအပ်နေတဲ့သဘောတော်တော်များများဆိုရင်အမေရိကန်သမ္မတဂျိုးဘိုက်ဒန်ကဆော်ဒီအရေဗျာအပါဝင်ပေါ့လေမီဒလ်အစ်နိုင်ငံတွေကိုသူတို့ကရေနံပို့ပြီးတော့ထုတ်ပေးဖို့အတွက်ရှင်းကတ်တယ်ဆိုတာကြားပါတယ်သူတို့ကလက်မခံကြဘူးတဲ့ဆိုတော့မြန်မာနိုင်ငံကရေနံဟာဘာပဲပြောပြောသူတို့ကပို့ပြီးလိုအပ်နေလို့များသူတို့လက်ပိုက်ကြည့်နေဥမှာတခုကြောက်ဘူ
းအဲ့ဒီအတွက်ကတော့ကျွန်မအသေးချာမသိဘူးပေါ့နော်ဒါပေမဲ့တန်တမာအရေးပြည်တည်ပြည်ဆိုင်ရာဆက်ဆံရေးရလည်းပါသေးတယ်နော်ဆိုဟိုရုရှားနဲ့ယူကရိန်းကြတော့ပြည်နိုင်ငံတွေကသူပေါင်းပြီးတော့အညီညွတ်စွာလုပ်တယ်အဲမြန်မာနိုင်ငံနဲ့ပတ်သက်ပြီး level of unity ကတိတ်ပြီးတော့မတွေ့ရသေးဘူးဆိုတော့လေအဲ့ဒီဥစ္စာကိုအများကြီးစူးစမ်းဆိုတော့အဲ့ဒါတွေ့နေတယ်လို့ကျွန်မထင်ပါတယ
်ဟုတ်တယ်ဆိုတော့မိမိပြောတဲ့အချက်၃ချက်ထဲမှာစန့်ကျင်မှုရဲ့နောက်ပြီးပြပဖြစ်ရဲ့နောက်နံပါတ်၃ချက်ကပိုပြီးစိတ်ဝင်စားဖို့ကောင်းတဲ့ deception ဆိုတော့စစ်တမ်းရဲ့ elite ဆိုတော့ကျွန်တော်နားလည်တာဥပမာဖိလစ်ပိန်းစ်မှာဖြစ်တဲ့ကိစ္စမျိုးလား Ramos တို့ Onuri တို့မကောစုံကသူတို့ defect လုပ်လိုက်တယ်ဒီဘက်ကိုဘက်ပြောင်းလိုက်တယ်အဲ့ပုံစံမျိုးကိုပြောရဲဆိုရင်မြန်မာနိုင်ငံမှာရောအဲ့လိုဖြစ်နိုင်မဲ့အလားအလာမျိုးရှိပါရဲ့လားခင်ဗျာ
ဖြစ်နိုင်တယ်ဘာလို့လဲအခုအချိန်မှာအောက် defection နဲ့ပတ်သက်ပြီးတော့အများကြီးထွက်လာတဲ့လူတွေကိုလည်းမေးလိုက်လို့ရှိလို့ရှိရင်သူကပြောနေအထဲမှာတဲ့80ရာခိုင်နှုန်းလောက်ပေါ့နော်ထွက်ချင်နေပြီသူတို့မလုတ်ချင်တော့ဘူးတဲ့တချို့တွေကအမျိုးမျိုးကြောင့်မထွက်နိုင်လို့သာနေရတာသူတို့ရဲ့စိတ်ဓာတ်ပေါ့နော်အဲ့ဒါမရှိတော့ဘူးဆိုစစ်တိုက်တယ်ဆိုတာကစိတ်ဓာတ်မရှိလို့ရှင်တိုက်ရတာမလွယ်ဘူးနော်နိုင်ဖို့ကမလွယ်ဘူးဆိုတော့အဲ့ဒါမျိုးဖြစ်နေတယ်အာနောက်ပြီး elite နဲ့ပတ်သက်ပြီးတော့လေအခုတလောမှာဆို crony စီလေအလီဆိုလို့ရှိရင်မြန်မာနိုင်ငံမှာကြတော့ crony ဆိုပြောလို့ရတာပေါ့နော် crony စင်သူတို့လိုက်ဖမ်းနေတာသူတို့ဘာကြောင့်လိုက်ဖမ်းလဲဆိုတော့အဲ့ဒီဥစ္စာကျွန်မတို့ indicator တကူကအဲ့ဒီအလီတွေကသူတို့ဘက်ကိုမလိုက်တော့လို့ဒီဘက်ကိုရောက်လာလို့အဲ့ဒါကြောင့်မလို့သူတို့ကလိုက်ဖမ်းနေလို့ကျွန်မခတ်မှန်းလို့ရတယ်ပေါ့နော်ခတ်မှန်းလို့ရတယ်ဆိုတော့နောက်ခုလုံးပြန်ပြီးတော့ကြီးလိုက်လို့ရှိရင်ဒီ defection ဆိုတဲ့ဥစ္စာကအာတော်တော်များများသမိုင်းနဲ့ပြန်ချင်တခါမှမတွေ့ဘူးရဲ့
a
level
ပေါ့နော်
ဖြစ်လာပြီ
း
လို့တွေ့လို့ရတယ်
ဟုတ်ကဲ့မိမိကိုယ်တိုင်ပမဟတ်ပြောင်းနေတဲ့အဲ့ဒီမြန်မာစစ်တပ်အရာရှိကိုစီးပွားရေးတက်သူတို့မှတော်ပြီးလိုက်ချပေးတယ်ပညာသင်ပေးတယ်ဆိုတော့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအခါမှာတော့သူတို့တွေရဲ့တုံ့ပြန်မှုသူတို့တွေရဲ့ဒီဒီမိုကရေစီအထင်အကောအောက်မှာနေရတဲ့တမန်တော်တစ်ခုဖြစ်ရေးကိုသူတို့ဘယ်လောက်စိတ်အားထက်သန်မှုရှိတယ်လို့တွေ့ခဲ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျမသွားတင်တဲ့အခါမှာပေါ့နော်ကျမကတော့ Lieutenant Colonel နဲ့အောက်ညတော့အချင်းကျမထိတွေ့အဲ့ဒီမှာကျတော့သူတို့တွေကအဲ့တုန်းကအများကြီး expectation ရှိတယ် expectations of them ဟုတ်ကဲ့မျော်လင့်ချက်အများကြီးသူတို့မှရှိတယ်အဲ့တုန်းကသူတို့ကကဘာနဲ့တန်းပြီးတော့ပေါ့နော်ကဘာမှာရှိတဲ့တခြားစစ်တပ်တွေနဲ့ပူးပေါင်းပြီးတော့လှုပ်ချင်တယ်အဲ့လိုလှုပ်တဲ့အခါမှာလဲသူတို့ကိုလေးလေးစားစားနဲ့နော်ဟိုဂုံယူစွာသူတို့လှုပ်ချင်တယ်အချိန်လုံးကလဲကျမလှုပ်တဲ့အခါမှာဒီကဘာလုံးကလဲမြန်မာစစ်တပ်ကိုကြည့်ပြီးတော့တော်တော်အချိန်ကြီးနေနည်းနည်းအချိန်ကြီးရပါဘာလို့ဆိုတော့စစ်တပ်ကို၌ကဒီ democratic transition ကိုအာလုတ်ပေးလိုက်တယ်ဆိုတော့လေလူတွေကတခါရဲအရန်နဲ့အံ့ဩပြီးတော့သူတို့လက်ခံကြတယ်ပေါ့နော်တော်တော်ကြိုးဆိုကြတယ်ကြိုးဆိုအဲ့ဒီနေရာကနေပြီးတော့အခုဆိုလို့ရှိလို့ရှင်တခါရဲသူတို့ကိုလုံးဝ ဟိုလူโซလိုမျိုးခြင်ပြီးတော့လုံးဝဟိုနည်းပြစ်ပယ်လိုက်ကြတယ်ဟုတ်တယ်အဲ့ဒီခါရဲကိုထိုးကြပါတာပေါ့နော်ဆိုကျွန်မတစ်ခါလေးကြရင်ကျွန်မစိတ်ထဲမှာလည်းတစ်ခါလေးကြရင်အဲ့ဒီစစ်ဘိုးကြီးကိုကျွန်မပြန်ပြီးတော့သူတို့မျက်နှာလေးတွေပြန်ပြီးတော့အာမြင်မိတယ်သူတို့အဲ့ဒီအချိန်မှာသူတို့ရဲ့ hope တော့ပေါ့နော်သူတို့ရဲ့မျောလင်းချက်တွေသူတို့ရဲ့အနာဂတ်တွေသူတို့အရန်ပဲ excited အဲ့ဒီအချိန်မှာအရန်ဖြစ်လာတယ်အဲ့ဒီဥစ္စာကြီးဆိုတော့ဒီကိုတစ်ခါရဲကိုဟိုနည်းနည်းကိုအဝီစီတဲ့ကိုဝင်သွားတယ်ဆိုတော့သူတို့အတွက်လည်းကျွန်မတော်တော်တစ်ခါလေးကြာလို့ရှိရင်စိတ်မကောင်းဘူးဖြစ်နေပါတယ
်ဒါမဲ့လောလောဆယ်မှာသူတို့ကိုအစည်းအလုံးနဲ့ဖြစ်နေအောင် unified လုပ်ထားနိုင်တဲ့အဓိကအချက်ကဘာလို့ပြောနိုင်ပါလဲပြည်သူတွေသူတို့မတိုက်မနစ်သက်ဘူးဆိုတာလည်းသိတယ်လက်အောက်ကတမတော်ရဲ့ဝန်ထမ်းတွေဟာသူတို့မကျေနပ်ကြဘူးသူတို့ဘဝကျဉ်ကျက်တယ်အထက်အရာရှိနေမတူဘူးဆိုတာသူတို့သိတယ်သို့တော်လည်းဘာကြောင့်သူတို့ဟာတစည်းအလုံးနဲ့ဖြစ်နေကြလဲလို့ထင်ပါသလဲ
ကျမဒီ interview တွေလုပ်လိုက်တဲ့အခါမှာတွေ့တာကသူတို့မှာအလုံးတလားလောက်အများကြီးလည်းမရှိတော့ဘူးဆိုပါတော့တိုက်ရင်တစ်ခုဆိုလို့ရှိရင် full strength ပေါ့နော်တကယ်လို့အပြည့်အစုံရှိမယ်ဆိုရင်လူ800ရှိရတယ်အခုဟိုတလောကထွက်လာတာသူတို့ပြောနေ150လောက်ပဲရှိတော့တယ်အဲ့ရှိတဲ့150တည်းမှာလေသူတို့50ရာခိုင်နှုန်းကပဲ combat ready နော် combat ready ရှိတယ်ဆို85ယောက်လောက်ပဲရှိတော့တယ်ဆိုတိုက်ရင်တစ်ခုမှာအရှိတဲ့လူတွေတည်းမှာလဲသူတို့ပြောတာ80ရာခိုင်နှုန်းလောက်ပေါ့နော်အာလုံးဝ fight မလုပ်ချင်တော့ဘူးအဲ့တချို့တွေကြတော့အရန်အသက်ကြီးနေပြီအာဟိုဆိုပါတော့စာကျင်နေပါလိမ့်နော်သူတို့တက်တက်လုံးဝလဲစစ်တက်ထင်မှာပဲသူတို့လုပ်လာပြီဘယ်လိုမှထွက်လိုက်လို့ရှင်လဲသူတို့မှာစာရေးတောက်ရေးဘာလုပ်မလဲဆိုသူတို့စိတ်ပူတယ်နောက်ပြီးတချို့တွေကြတော့လဲသူတို့ရဲ့မိသားစုတွေပေါ့ဟုတ်တယ်မလားအခုချိန်မှာစစ်တက်ကမိသားစုတွေကိုလဲအရန်နဲ့ကြိုင်နာရင်ဆိုတော့အဲ့ဒီဥစ္စာတွေလဲဟိုနည်းမထွက်နိုင်ဘူးနောက်တစ်ခါကျတော့ logistics တကယ်ထွက်ဖို့အတွက်ကလည်းအများကြီးပဲစစ်တပ်ကသူတို့ကိုဗါလဲချုပ်ကင်နာရဲဆိုတော့လေဒီအဲ့ဒီအချိန်မှာ logistics ကြောင့်သူတို့မထွက်နိုင်တဲ့ဥစ္စာအများကြီးရှိသေးတယ်
ဟုတ်ကဲ့နောက်တစ်ပတ်ကလည်းကျွန်တော်မေးချင်ပါတယ်လက်နက်ကင်ပြီးတော့ဖီဆန်နေရတဲ့ EAO တွေနဲ့အခု PDF တွေသူတို့ရဲ့အင်အားရောဒါစီးရေးကြောင့်ညင်းတဲ့ပုံစံတောင်နဲ့ဘယ်လိုသုံးသပ်မိပါလဲခင်ဗျာသူတို့ရဲ့ညှို့မှုသူတို့ရဲ့ unity strength အဲ့ဒါတွေကိုမိမိဘယ်လိုသုံးသပ်မိပါလဲ
ဟုတ်ကဲ့ကျမဆရာမတယောက်အနေနဲ့ပေါ့နော်ဒီဥစ္စာသူတို့ကိုကျမ B+ အတွေ့အကြုံမရှိတကယ် training လည်းမရှိဘဲနဲ့ဒီလောက်ထိလုံနိုင်နေဆိုတော့တော်တော်ချီးကျူးစရာပဲအပြီးအထိအောင်မြင်နိုင်ဖို့အတွက်ကကြတော့ပူးပေါင်းဆောင်ရွက်ဖို့ဒါ A ထိရမယ် A+ ရတော့သူတို့ဒီဥစ္စာလုံနိုင်မယ်လို့ကျမသုံးသပ်ပေးလိုက်ရတယ်
ဥကြောဇန်သာအပတ်စဉ်တင်ဆက်တဲ့မြမအေးသုံးသက်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လိုက်ပြီးတော့အပတ်စဉ်ကဏ္ဍတပုတ်ဖြစ်တဲ့လူဒုနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပါရမယ်ဒေါက်တာတန်းစောတင်ဆက်တဲ့လူဒုနဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဦးမာကြီးကင်ဆာကျူတင်ကာကွယ်နိုင်တဲ့နီလန်းတွေကိုတင်ပြထားပါတယ်ခင်ဗျာ
ဥမာကြီးနဲ့အဆိုင်ရောင်းကင်ဆာရောဂါဖြစ်နိုင်ခြေများစေတဲ့အကြောင်းအရာတွေထဲမှာပြည့်ပြင်းပြောင်းလဲလို့မရတဲ့အကြောင်းအရာတွေနဲ့ပြည့်ပြင်းပြောင်းလဲလို့ရတဲ့အကြောင်းအရာတွေဆိုပြီးနှစ်မျိုးခွဲခြားကြည့်နိုင်ပါတယ်။ပြည့်ပြင်းပြောင်းလဲလို့ရတဲ့အကြောင်းအရာတွေထဲကမှမကောင်းတဲ့အမှုကျင့်တွေကိုရှောင်ကျဉ်ပြီးကောင်းတဲ့အမှုကျင့်တွေကိုလိုက်နာဆောင်ရွက်ပေးမယ်ဆိုရင်ဥမာကြီးနဲ့အဆိုင်ရောင်းကင်ဆာရောဂါဖြစ်နိုင်ခြေတွေရောနဲ့ကျဆင်းသွားမှာဖြစ်ပါတယ်။ပြည့်ပြင်းပြောင်းလဲလို့ရတဲ့အကြောင်းအရာတွေအကြောင်းကိုတမတော်ကြည်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလို့ရှင်းပြပါပါတယ်
။အဲ့ဒါပိုရေးကြည့်တာပြည့်ပြင်းပြောင်းလဲလို့ရတဲ့အချက်တော့ဒီချက်လက်တွေကိုရှောင်ကျဉ်ခြင်းအပြင်ဆရာတို့ကဒီဥမာကြီးကင်ဆာဖြစ်ပွားမှုနှုန်းကိုရှော့ချနိုင်တဲ့အတွက်အရေးကြီးတယ်ဥမာကြီးကင်ဆာကာကွယ်ရေးမှာအရေးကြီးပါတယ်အဲ့တော့ဘယ်ချက်တွေကဒီဥမာကြီးကင်ဆာဖြစ်နိုင်တယ်များတာလဲဆိုရင်နံပါတ်1ကတော့စီးကျူရောဂါအခုဆိုရင်ဆရာတို့ကဘာပါအောင်မြန်မာဒီတဝက်လုံးမှာရောစီးကျူရောဂါဖြစ်တဲ့သူတွေများလာတဲ့အခါမှာဥမာကြီးကင်ဆာဖြစ်ပွားမှုနှုန်းများလာတယ်အဲ့တော့စီးကျိုမဖြစ်အောင်တစ်ဖက်ကနေကြိုတင်ပြီးတော့ကာကွယ်လုပ်လဲရတယ်စီးကျိုဖြစ်ထားတဲ့သူတွေကလည်းကိုယ့်ရဲ့စီးကျိုကိုဒီသတ်မှတ်တဲ့ဘောင်တွေမှာထိန်းသိမ်းထားမယ်ဆိုလို့ရှိရင်ဒီဥမာကြီးကင်ဆာဖြစ်ပွားမှုနှုန်းကိုလျှော့ချနိုင်တယ်ပေါ့နော်အဲ့တော့ပြန်ပြီးပြောမယ်ဆိုရင်စီးကျိုယောဂနဲ့ပတ်သက်ပြီးတော့ကြိုတင်ကာကွယ်တဲ့အနေနဲ့ဆရာတို့ကအချိုးတွေလျှော့ချစားသုံးရမယ်စောစီးစွာ drip strap ကိုဆရာတို့ကစီးကျိုစစ်ဆေးမှုတွေလုပ်ထားမယ်စီးကျိုရှိပြီးသားယောဂတွေတွေအနေနဲ့လည်းကိုယ့်ရဲ့စီးကျိုကိုသတ်မှတ်တဲ့ဘောင်တွေမှာထိန်းသိမ်းထားဖို့အတွက်ကိုဆရာဝန်နဲ့စနစ်တကျစားသောက်ရမယ်စေဝါတွေတုံးဆွဲဖို့လိုအပ်တယ
်အစီများတဲ့အစားအစာတွေနီးရတဲ့အသားတွေနဲ့ပြည့်ပြင်းထားတဲ့အသားတွေဟာလည်းဥမာကြီးနဲ့အဆိုင်ရောင်းကင်ဆာယောဂါဖြစ်နိုင်ခြေများစေတဲ့အကြောင်းအရာတွေဖြစ်ပါတယ်။နေ့စဉ်စားတောက်တဲ့အစားအသောက်တွေထဲမှာကင်ဆာယောဂါဖြစ်နိုင်ခြေများစေတဲ့အစားအစာတွေကိုရှော့ချရှောင်ကျဉ်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါရယ်။
နောက်ပြုပြင်ပြောင်းလဲလို့ရတဲ့အချက်တွေကဘာလဲဆိုအစားအသောက်ဖြစ်ပါတယ်ဆိုအစားအသောက်ထဲမှာအစီများတဲ့အစားအသောက်တွေနေတဲ့အစားအသောက် red meat လို့ခေါ်ပါတယ်ဆရာတို့ပြန်မပြီမှာဆိုရင်တော့ခြေသေးချောင်းသားပေါ့နော်နောက်တစ်ခုကဒီပြုပြင်ထားတဲ့အသားတွေနော်ဟမ်ဘာဂါတို့ဘာတို့ဂျားထဲမှာချိတ်ပြီးတော့ပြုပြင်ထားတဲ့အသားတွေဟာဆိုရင်လည်းပဲဒီဥမိုင်းကန်ဆာဖြစ်နိုင်ဒီဂျားတွေနောက်တစ်ခုကတော့ deep fry ပေါ့အပူချိန်မြင့်ညားစွာနဲ့အချိန်မှာဆရာတို့ချက်ပြုတ်ထားသောအစားအသောက်တွေဒါတွေကလည်းဒီဥမိုင်းကန်ဆာဖြစ်နေနိုင်ဖြစ်စေနိုင်တဲ့ဓာတ်သတ္တိတွေများစေတယ်လို့ပြောတယ်ပေါ့နော်အဲ့ဒါကဒီ process meat တွေနောက်တကကင်ထားတဲ့အစားအသောက်တွေမှာပါတဲ့ဓာတ်ကဆိုလို့ရှိရင်ဆရာတို့ကကာစီနိုဂျင်လို့ခေါ်တယ်ကင်ဆာဖြစ်စေနိုင်တဲ့ drug ပေါင်းတွေထွက်လာတယ်ဒါလည်းဥမိုင်းကန်ဆာကိုဖြစ်စေနိုင်တယ်ဆိုပြီးတွေ့ရှိထားတယ်ပေါ့နော်အဲ့တော့ဒါကိုရှောင်တဲ့
ဆလိတ်နဲ့အရက်ကိုသုံးဆွဲတာကလည်းဥမာကြီးနဲ့အဆိုင်ရောင်းကင်ဆာရောဂါဖြစ်နိုင်ခြေကိုမြင့်တက်စေတာကြောင့်ဆလိတ်နဲ့အရက်ကိုရှောင်ကျင်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကပြောပါတယ်အဲ့
တော့အစားအသောက်မှာဒီကိုယ့်ရဲ့အဟာရအတွက်မဟုတ်တဲ့အစားအသောက်တွေကလည်းဒီဥမိုင်းကန်ဆာဖြစ်စေတယ်အဲ့တော့အစားအသောက်ထဲမှာဆရာတို့ဗာထည့်ထားလဲဆိုတော့ဆလိတ်နဲ့အရက်ကိုထည့်ထားတယ်เนาะဒါလေးဆရာတို့ကတောက်တဲ့ထဲမှာပါတယ်ဆလိတ်ဆိုတောက်တဲ့အရက်ဆိုလည်းတောက်တယ်ပေါ့နော်ဆိုတော့ဒီဆလိတ်ကောအရက်ကောကလည်းပဲတဲ့ဆရာတို့ကဒီဒီကဒေရှိချက်တွေအများကြီးမှာဥမိုင်းကန်ဆာဖြစ်နိုင်တယ်များတာကိုတွေ့ရတယ်။ဒါကြောင့်မလို့ဆေးလေးအရက်ကိုလည်းပဲဒါရှောင်ကျင်မယ်ဆိုလို့ရှိရင်ဥမိုင်းကန်ဆာဖြစ်ပွားမှုကိုရှော့ချပေးမယ်
။ကိုလက်လှူရှောင်မှုနည်းပြီးအဝလွန်တာကလည်းကင်ဆာရောဂါဖြစ်အောင်တွန်းအားဖြစ်စေတာပါ။နေ့စဉ်တက်ကြွတဲ့လူနေမှုပုံစံနဲ့နေထိုင်သင့်ပြီးကိုလေးချိန်ကိုတင့်တင့်တဲ့ပမာဏအတွင်းမှာထိန်းထားသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအကြံပေးပါတယ်
။နောက်တစ်ချက်ကပါလဲဆိုရင်အစားအသောက်ထဲမှာပဲခုနကတော့ရှောင်ကျင်ရမယ်မကောင်းတဲ့အချက်တွေကိုဆရာတို့ပြောပြသွားတာပေါ့နော်။အခုကတော့ကောင်းတဲ့အချက်တွေကောင်းတဲ့အချက်ကပါလဲဆိုရင်ဒီရွက်ဒီနံမှာပါတဲ့အမြင်တက်တွေနော် fiber diet ကဆိုလို့ရှိရင်ဆရာတော်ဥမာကြီးကျမ်းမာရေးအတွက်ရည်ကြီးပါတယ်အဲ့တော့အဲ့ဒီအမြင်တက်တွေကိုစားသုံးမှုနည်းတယ်ဆိုလို့ရှိရင်ဒီဥမာကန်ဆာဖြစ်ပွားမှုတော့များလာရဲဆိုတာကိုတွေ့ရှိထားတယ်ဒါကြောင့်မလို့မကောင်းတဲ့စားသောက်တွေကိုရှောင်ကျဉ်ပြီးတော့ဆရာတို့ကောင်းတဲ့ဒီရွက်ဒီနံတက်တွေကိုပိုစားသုံးပေးဖို့လိုအပ်တယ်နော်နောက်တစ်ခုကတော့ခုနစားသောက်နဲ့နှီးနွယ်ပြီးတော့ဆရာတို့ကပြောမယ်ဆိုရင်ကိုလက်လှုပ်ရှားမှုအဲ့ကိုလည်းလှူရှာမှုကိုတတိယမိနစ်30လောက်ခတ်သက်သက်လျှောက်တဲ့ဒီအားကစားလိုက်စားတဲ့လူတွေကျမရေပြုတ်လုတဲ့သူတွေမှာဥမိုင်းကန်ဆာဖြစ်ပွားမှုတော့နည်းတာကိုတွေ့ရတယ်။တော့အစားအသောက်ရေကိုလည်းလှူရှာမှုနဲ့တွဲလိုက်မယ်ဆိုရင်ဘာဖြစ်လာမလဲဆိုတော့ဆရာတို့ရဲ့ကိုယ်လေးချိန်ဖြစ်လာတာပေါ့နော်အစားအသောက်များတဲ့ကိုလည်းလှူရှာမှုနည်းတယ်ဆိုရင်ကိုယ်လေးချိန်များလာမယ်။အဲ့တော့ဒီ BMI လို့ခေါ်တဲ့အသားချစ်လက်နှုန်း25ထက်များတယ်ဆိုလို့ရှိရင်ဆရာတို့က overweight လို့ခေါ်တယ်30ထက်များတယ်ဆိုရင် obesity အဝလွန်ရောဂါတော့ဒီအဝလွန်ယောဂါဖြစ်တဲ့ဒီ obesity လို့ခေါ်တဲ့ BMI 30ကျော်တဲ့သူတွေမှာဆရာတို့ကဥမာကြီးကင်ဆာဖြစ်ပွားမှုတော့များတာကိုတွေ့ရတဲ့အတွက်ကြောင့်မလို့ဆရာတို့ကဒီအဝလွန်ခြင်းကိုလည်းရှောင်ကျင်ဖို့လိုတယ်အဲ့တော့ခြုံပြီးပြောမယ်ဆိုဆရာတို့မိမိရဲ့ကိုယ်လေးချိန်ကိုကျန်းမာတဲ့သတ်မှတ်ထားတဲ့ဘောင်တွဲမှာထိမ့်သိမ်းထားမယ်ဆိုလို့ရှိရင်တော့တစ်ခဏတည်းထိမ့်သိမ်းလို့မရပါဘူးတဘောအောင်ထိမ့်သိမ်းထားနိုင်တယ်ဆိုရင်ဥမာကြီးကင်ဆာဖြစ်ပွားမှုတော့ကိုလည်းရှော့ချပါ
ပြပြင်ပြောင်းလဲလို့ရတဲ့အကြောင်းအရာတွေကမှမကောင်းတဲ့အမှုကျင့်တွေကိုရှောင်ကျင်ပြီးကောင်းတဲ့အမှုကျင့်တွေကိုလိုက်နာဆောင်ရွက်ရင်ဥမာကြီးနဲ့အဆိုင်ရောင်းကင်ဆာရောဂါဖြစ်နိုင်ခြေတွေကိုရှော့ချထားနိုင်တဲ့အကြောင်းသတိပေးလိုက်တာဖြစ်ပါတယ်ကျွန်တော်တို့ပ
ါလူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာဒါသာပရင်းနေမြတ်ဖက်အတန်းနဲ့အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုဆက်လက်ပြီးတော့ဘတ်စင်ကန္နာတပုတ်ဖြစ်တဲ့အာကစားအစီအစဉ်ကိုတင်ဆက်ပါတော့မယ်။အခုဘတ်အာကစားကန္နာမှာတော့2022ခုကမ္ဘာဖလားဘောလုံးခြေစစ်ပွဲတွေဘက်ကအခြေအနေတွေဘရာဇီးအသင်းရဲ့အလားအလာနဲ့နယ်သာလန်နီးပြားကကာတာကမ္ဘာဖလားပွဲနဲ့ပတ်သက်ပြီးဝေဖန်လိုက်တာတွေကိုကိုရနိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ဒီရက်ရက်တွေအတွင်းမှာတော့ကမ္ဘာဖလားခြေစစ်ပွဲတွေနဲ့နိုင်ငံတကာဘောလုံးပွဲတွေကိုတက္ကသိုလ်ကပြီးတော့ကမ္ဘာဖလားခြေစစ်ပွဲအောင်တဲ့အသင်းတွေထွက်ပေါ်လာခဲ့ပါတယ်။ခြေစစ်ပွဲအောင်တဲ့အသင်းတွေထွက်လာသလိုပဲတစ်ဖက်မှာလည်းခြေစစ်ပွဲကနေပြုတ်ပြီးတော့ကမ္ဘာဖလားနဲ့လွဲချော်သွားတဲ့အသင်းတွေလည်းရှိလာခဲ့ပါတယ်။ဒီထဲမှာပရိသတ်တွေဘလို့မှမထင်ထားတဲ့အသင်းကတော့ပြီးခဲ့တဲ့ Euro 2020ဥရောပချန်ပီယံအီတလီအသင်းပဲဖြစ်ပါတယ်။ဥရောပဆောင်ကလက်ချံနေရာတွေအတွက်ရှုံးထွက်ပွဲတွေကိုကစားကြတာမှာအီတလီအသင်းဟာမထင်မှတ်ပဲဆီးဖိုင်နယ်မှာနောက်မက်ဆီဒိုနီးယားအသင်းကိုအိမ်ခွင့်မှာရှုံးပြီးတော့ကာတာကမ္ဘာဖလားနဲ့လွဲချော်သွားခဲ့ပါတယ်။ပလာမိုမြို့မှာဂျာတာရီနီကကစားကြတာမှာနောက်မက်ဆီဒိုနီးယားအသင်းကပွဲပြီးကာနီဒန်ရအချိန်ပိုတစ်မိနစ်ကျော်ကျော်မှသွင်းတဲ့ဂိုးနဲ့တကူးကိုမရှိနဲ့နိုင်သွားတာကြောင့်အီတလီအသင်းဟာခြေစစ်ပွဲကနေပြုတ်သွားခဲ့တာဖြစ်ပါတယ်။ ဒီဘက်မှာအရှင်အီတလီအသင်းဟာမက်ဆီဒိုနီးယားအသင်း၉ဘက်ကို32ချိန်ကန်သွင်းခွင့်ရခဲ့ပေမဲ့တကူမှမရခဲ့ပဲနဲ့မက်ဆီဒိုနီးယားကဖွဲ့ပြီးကနေမှအနိုင်ကိုသွင်းသွားခဲ့တာပါဒါကြောင့်ဥရောပချန်ပီယံအီတလီအသင်းဟာ2022ကမ္ဘာဖလားနဲ့လွဲချော်သွားခဲ့ပြီဖြစ်ပါတယ်အခုလိုခြေစစ်ပွဲကနေပြုတ်သွားတဲ့ပတ်သက်ပြီးအီတလီနီးပြရောဘာတိုမန်ချီနီကတော့ဒါဟာသူ့ရဲ့သက်တမ်းတစ်လျှောက်မှအကြီးအမားဆုံးစိတ်ပျက်မှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်
Come quest'estate è stata la più bella gioia a livello
Speaker တွေတုန်းကတော့ကျွန်တော်ရဲ့ဘောလုံးတက်တန်းတစ်လျှောက်မှာအလှပဆုံးနဲ့ကျင်းတ်စရာအကောင်းဆုံးအချိန်တွေရခဲ့ပြီးအခုကတော့ကျွန်တော်ဘဝမှာဆေးပြက်စရာအကောင်းဆုံးပါအခုအချိန်မှာတခြားဟာတွေမပြောနိုင်တော့လောက်အောင်ခက်ခဲပါတယ်လာမယ့်ရက်တွေကတော့ခက်ခဲပါလိမ့်မယ်ကျွန်တော်ကစားသမားတွေအတွက်ကျွန်တော်စိတ်မကောင်းပါဘူးသူတို့ကစားတာပြီးခဲ့တဲ့ဇူလိုင်လုံးကဥရောပဖလားမှာကစားတာတည်းပိုကောင်းပါတယ်ကျွန်တော်အနေနဲ့စိတ်ပြည့်ရပါတယ်ဘာကြောင့်လဲဆိုတော့သူတို့အနေနဲ့ကမ္ဘာဖလားကိုနှစ်ကြိမ်ဆက်တိုက်လွဲတာမျိုးမဖြစ်သင့်ပါဘူးဒါပေမဲ့ဘောလုံးကဒီလိုပါပဲအခုလိုဖြစ်သွားတာနီးပြမှာတောင်းဝန်ရှိတဲ့အတွက်ဒါကကျွန်တော်မှတောင်းဝန်ရှိပါတယ်ဒီအတွက်လည်းကျွန်တော်စိတ်မကောင်းဖြစ်ရပါတယ်အဓိကတောင်းဝန်ရှိသူကကျွန်တော်ပါကစားသမားတွေနဲ့မဆိုင်ပါဘူးဗျာသူတို့ကတကယ်ကောင်းတဲ့သူတွေပါကျွန်တော်တို့မှာကစားသမားကောင်းတွေရှိတဲ့အတွက်အသင်းရဲ့အနာဂတ်ကကောင်းပါလေအခုဖြစ်သွားတဲ့ကိစ္စကကစားသမားတွေရောဥက္ကဋ္ဌရောနဲ့ဘာမှမဆိုင်ပါဘူ
းအီတလီအသင်းခြေစပွဲကနေပြုတ်သွားတာကြောင့်မန်ချီနီရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့လဲမိကုန်နေထုတ်လာနေကြပါတယ်ဒါပေမဲ့မန်ချီနီကတော့သူအီတလီအသင်းမှာဆက်ရှိသွားမယ့်ပုံစံမျိုးအရေးမွက်ပြောကြားလိုက်ပါတယ်ခင်ဗျာအီတလီသင်းကခြေစစ်ပွဲကနေပြုတ်သွားတဲ့အချိန်မှာအမေရိကဇုံဘက်မှာတော့ကနေဒါသင်းကအမေရိကန်နဲ့မက္ကဆီကိုအသင်းတွေကိုကျော်ပြီးတော့ပထမဆုံးခြေစစ်ပွဲအောင်တဲ့အသင်းဖြစ်လာခဲ့ပါတယ်။လင်းငွေတွေနေကကနေဒါနဲ့ဂျမေကာတို့ကစားကြတာမှာကနေဒါက၄ခုဂိုးမရှိနဲ့နိုင်ပြီးတော့ကွန်ကောကပ်ဇုံကနေပထမဆုံးခြေစစ်ပွဲအောင်တဲ့အသင်းဖြစ်လာခဲ့တာပါ။ဒါဟာကနေဒါအသင်းအတွက်36နှစ်အတွင်းမှာပထမဆုံးအကြိမ်ကမ္ဘာဖလားခြေစစ်ပွဲပြန်အောင်တာလည်းဖြစ်ပါတယ်။သူတို့နောက်ဆုံးအကြိမ်ကစားခဲ့တာကတော့1986ခုနှစ်ကမက္ကဆီကိုကမ္ဘာဖလားမှာဖြစ်ပါတယ်။ဒါကြောင့်ကနေဒါပြည်သက်တွေကတော့အခုဆိုရင်အကြီးအကျယ်အောင်ပွဲခံနေကြပြီလေဖြစ်ပါတယ်။တောင်အမေရိကဇုံဘက်ကဘောလုံးပွဲတွေမှာတော့အီကွေဒေါနဲ့ဥရုဂွေးအသင်းတွေခြေစစ်ပွဲအောင်သွားခဲ့ကြပါတယ်။ပြီးခဲ့တဲ့ဂျာတာပရင်းတွေကပွဲတွေမှာအီကွေဒေါအသင်းဟာပါရာဂွေးကို3-2နဲ့ရှုံးပေမဲ့ဥရုဂွေးကပီရူးကို2-1မရှိနဲ့နိုင်လိုက်တာကြောင့်အီကွေဒေါနဲ့ဥရုဂွေးအသင်းတွေဟာပီရူးထက်၄မှတ်အသာနဲ့ခြေစစ်ပွဲအောင်သွားခဲ့ကြတာပါ။ဒါကြောင့်အခုဆိုရင်တောင်အမေရိကဇုံဘက်မှာခြေစစ်ပွဲအောင်သွားတဲ့အသင်းတွေကတော့ဘရာဇီးလ၊အာဂျင်တီးနာ၊အီကွေဒေါနဲ့ဥရုဂွေးအသင်းတွေဖြစ်ပါတယ်။ဘရာဇီးလ်ကွင်းလယ်လူဖက်ကတော့သူတို့ဘရာဇီးလ်အသင်းဟာကမ္ဘာဖလားကိုဘူးဆွဲဖို့တပြေးနေအသင်းတွေကတသင်းဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ Existe otras grandes selecciones a propre France qui fait campion
အသင်းကောင်းတွေရှိပါတယ်လက်ရှိကမ္ဘာချန်ပီယံပြင်သစ်လိုမျိုးနောက်ပြီးတော့အခြားအသင်းတွေကဆိုရင်ဘယ်ဂျီယံလိုအသင်းလည်းပါတယ်လို့ပြောရမှာပါဒါပေမဲ့ကျွန်တော်တို့အသင်းဟာလည်းကမ္ဘာဖလားကြိုင်ရင်ရန်ကိုတောက်တင်းတဲ့အသင်းတစ်သင်းဖြစ်လာမယ်လို့ကျွန်တော်ပြောနိုင်ပါတယ်ကျွန်တော်တို့လည်းဘူဆွဲနိုင်ကြီးရှိတဲ့အသင်းတွေကတစ်ခုအနေနဲ့တတ်မှတ်လာနိုင်ပါတယ်ကျွန်တော်တို့အနေနဲ့ကတော့တတ်နိုင်သမျှအကောင်းဆုံးကစားကောင်းမှာဖြစ်ပါတယ
်ကမ္ဘာလားကျင်းပဖို့6လကျော်ကျော်လောက်ပဲလိုတော့တဲ့အချိန်မှာကာရမာကမ္ဘာဖလားကျင်းပနဲ့ပတ်သက်ပြီးဝေဖန်တန်တွေလည်းထွက်ပေါ်လာပြန်ပါတယ်။ Netherlands နီးပြလူီဗန်ဟောက်ကတော့ကာရမာကမ္ဘာဖလားကျင်းပတာဟာအတိတ်ပဲမရှိဘဲရည်စရာကောင်းပြီးတော့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကအရှေ့လေပိုင်းမှာကမ္ဘာဖလားကျင်းပတာဟာငွေကြေးနဲ့စီးပွားရေးအကျိုးအမြတ်တွေကြောင့်ဖြစ်တယ်ဆိုပြီးတော့စွပ်စွဲလိုက်ပါတယ်
။ Dus ik vind dat belachelijk dat we in een land gaan spelen om
အဲ့ဒီမှာသွားပြီးကျွန်တော်တို့ကစားရမယ်ဆိုတာအထိပယ်မရှိပါဘူးဗျာဒါပေမဲ့ FIFA ကဘာပြောလဲအဲ့ဒီမှာဘောလုံးဖွံ့ဖြိုးတိုးတက်အောင်ပို့ပြီးတော့တိုးတက်လာအောင်လုပ်ဖို့ဆိုပြီးပြောထားပါတယ်အဲ့ဒီတော့ဘောလုံးဖွံ့ဖြိုးတိုးတက်အောင်ဘယ်လိုလုပ်ရမှာလဲအဲ့ဒီနိုင်ငံမှာဘောလုံးပွဲတပွဲပြီးတပွဲလုပ်တာလားဒါကအထိပယ်မရှိပါဘူးဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ဒါတွေကအရေးမကြီးပါဘူးအားလုံးကငွေကြေးနဲ့စီးပွားရေးအကျိုးအမြတ်တွေပါပဲဒါက FIFA ရဲ့အဓိကအခြေခံအကြောင်းရင်းပါ
ကမ္ဘာဖလားမော်လုံးငွေတွေစောက်တဲ့နေရာမှာကာတာနိုင်ငံဟာရွှေပြောင်းအလုပ်သမားတွေအပေါ်မှာလူခွင်ချိုးဖောက်တာတွေကြောင့်ကမ္ဘာဖလားကိုသတိမဖို့ပြောတာတွေလည်းရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးခြေစစ်ပွဲအောင်ထားတဲ့အသင်းတွေဘက်ကရောသဘောထားတွေဘယ်လိုရှိနေပါသလဲ
I don't really know what that achieves. I mean it would of course would
England နီးပြ Gareth Southgate ကတော့ကမ္ဘာဖလားကိုသတိမောက်လိုက်လို့တရင်အကြီးကြီးဖြစ်လာနိုင်ပေမဲ့ဒီကနေဘာမှအောင်မြင်မှုရမှာမဟုတ်ပဲဘောလုံးပွဲကလည်းဆက်ပြီးတော့
လောက်သားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်အခုနောက်ဆုံးမနေ့အင်္ဂါနေ့ကကစားခဲ့တဲ့ဥရောပဆုံးခြေစစ်ပွဲတွေမှာတော့ပေါ်တူဂီနဲ့ပိုလန်အသင်းတွေခြေစစ်ပွဲအောင်သွားကြပြီဖြစ်ပါတယ်ပေါ်တူဂီနိုင်ငံမှာကစားခဲ့တဲ့ပေါ်တူဂီနဲ့မြောက်မက္ဆီဒိုးနီးယားပွဲမှာတော့ပေါ်တူဂီကနှစ်ဂိုးကိုမရှိနဲ့နိုင်သွားပါတယ်ပေါ်တူဂီအတွက်နိုင်ဂိုးတွေကိုတော့မန်ယူကွင်းနဲ့က ပြည်သူတွေကိုတိုက်ပွဲမှာတွင်းတဲ့ဂိုးတွေနဲ့ငကူးကုန်းမရှိနဲ့ပဲနိုင်သွားခဲ့ပါတယ်။ပိုလန်အတွက်ဂိုးတွေကိုတော့လေဗန်ဒေါစကီးနဲ့ဇီလင်စကီးတို့ကတွင်းပေးခဲ့တာပါ။အာဖရိကဇုံဘက်ကခြေစစ်ပွဲတွေမှာတော့စီနီဂေါ၊ဂါနာ၊မော်ရိုကို၊တူနီးရှားနဲ့ကင်မရွန်းတို့ခြေစစ်ပွဲအောင်သွားပြီးအာရှဘက်မှာတော့အီရန်၊တောင်ကိုရီးယား၊ဂျပန်နဲ့ဆော်ဒီအာရေဗျအသင်းတွေခြေစစ်ပွ
ဒီကနေ့မှာကစားသွားမှာဖြစ်ပြီးတော့ကွန်ကာကပ်ဇုံကဂျန်နဲ့နှစ်ရာအတွက်ပွဲတွေကိုတော့ဒီကနေ့မှာကစားသွားမှာဖြစ်ပြီးတော့ဂျန်နဲ့သုံးနှစ်ရာအတွက်ပလေးအော့ပွဲစဉ်တွေကိုတော့လာမယ့်ဇွန်လ၃ရက်နေ့မှာကစားမှာဖြစ်ပါတယ်။ကမ္ဘာဖလားအုပ်စုပွဲစဉ်တွေကိုတော့လာမယ့်ဧပြီလ၁ရက်နေ့တောက်ချာနေကြရင်ကာတာနိုင်ငံမှာမဲနိုင်ကြမှာဖြစ်ပါတယ်ခင်ဗျာ။
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ဇာတာပတိနေ့မနေ့ပတ်အတန်းလင့်စီစဉ်လို့ဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်။ကျွန်တော်တို့ဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ကိုအောင်လွင်ဦးကပြောပြပါဦးမယ
်။ယူကရိန်းနဲ့ရုရှားကြားငင်းချင်းဆွေးနွေးမှုတွေတိုးတက်မှုမမဲရမရှိသေးတဲ့အချိန်မှာပဲ KF မြို့တော်စင်ချေဘုံရဲ့နိုင်ငံမြောက်ပိုင်းက Chernihiv မြို့တွေမှာစစ်ရှင်လျှော့ဖို့ကတိပေးထားတာကိုရုရှားကချိုးဖောက်တဲ့အကြောင်းယူကရိန်းဆိုရတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။ရုရှားဘက်ကကတိပြစ်တယ်ဆိုတဲ့သတင်းတွေထွက်လာချိန်မှာပဲယူကရိန်းနဲ့ဆွေးနွေးမှုတွေမှာထူးခြားတဲ့တိုးတက်မှုရဲ့ရောမတွေ့ရကြောင်းရုရှားကလည်းပေါ်ထူးနေမှာပဲပြောဆိုခဲ့တာပါ။ပေါ်ထူးနေမှာပဲယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကလည်းအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတစ်လောမှာဒုတိယကမ္ဘာစစ်နောက်ပိုင်းပြဿနာတွေအများဆုံးအခြေအနေနဲ့ရင်ဆိုင်နေရကြောင်းကုလသမဂ္ဂတွင်ရင်းမှုချုပ်အန်တိုနီယိုကူတာရက်စ်ကကုလသမဂ္ဂငင်းချဲမှုထင်ထင်ရေးကော်မရှင်ကိုအွန်လိုင်းကနေပေါ်ထူးနေမင်းငွန်းပြောရမှာထက်သွင်းပြောဆိုသွားတာပါ။အာရှပစိဖိတ်ဒေသမှာသတင်းမီဒီယာပေါ်ဖိနှိပ်မှုအခြေအနေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးဆက်ကော်မတီမှကြားနာရမှာမြန်မာနိုင်ငံအခြေအနေတွေကိုလည်းအလေးထားပြောဆိုသွားပါတယ်။မြန်မာနိုင်ငံအပါအဝင်အရှေ့အာရှနဲ့ပစိဖိတ်ဒေသဟာသတင်းမီဒီယာတွေပေါ်ဖိနှိပ်မှုမှာထိတ်ဆုံးကနေရာယူနေတယ်လို့လည်းအာရှဒေသလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေပေါ်ဖိနှိပ်မှုဆိုတဲ့ခေါင်းစဉ်နဲ့ဗိုလ်ထုတ်ကကြားနာပွဲမှာဥဆောင်ခဲ့တဲ့ဒီမိုကရက်လွတ်တော်ကိုယ်စားလှယ်အက်ဒဝါမာကီကပြောဆိုလိုက်ပါတယ်။တရုတ်မြန်မာဗီယက်နမ်နိုင်ငံတွေဟာသတင်းသမားတွေကိုဖမ်းဆီးထားတဲ့အစိုးဆုံးနိုင်ငံတွေထဲမှာထိတ်ဆုံးကပါဝင်နေကြောင်းလည်းအမေရိကန်ထက်လွတ်တော်အရှေ့အာရှပစိဖိတ်ရေးရနဲ့နိုင်ငံကစိုက်ဘာလုံခြုံရေးမူဝါဒဆိုင်ရာနိုင်ငံခြားရေးဆက်ကော်မတီကထက်လွတ်တော်မကီကပြောဆိုခဲ့ပါတယ်ခင်ဗျာ
။တရင်ချင်းကျုပ်တွေကိုကိုအောင်လွင်ဦးပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အတန်နဲ့စီစဉ်နေတဲ့မှာဆိုလို့ရှိရင်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။အတန်နဲ့အတန်ဖန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Nick Evanon နဲ့ Derek Smith တို့ဖြစ်ပါတယ်။ကျွန်တော်တို့ VOA ရဲ့ကြာတာပရင်းနဲ့မနက်ဖက်အတန်လွင်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပါပြီ။သောတာရှင်မြန်မာပြည်သူပေါင်းဘေးရန်တွေဝေးကွာကြပါစေ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။
This program has come to you from the Voice of America, Washington.